သာသနာတော်နှစ်2555ခုကောဇာတကိ1383ခုတော်သလင်းလာဇာ9ရက်နေ့ညရန်ကုန်တိုင်းမယံကုန်မြို့နယ်တထားလီလံဝသာသနာရေးဝန်ကြီးဌာနနေဆက်နဲ့တောင်တန်းဒေသသာသနာပြုသင်တန်းကျောင်းစပုတိရိဗိမာန်ကြီးမှကျင်းပပြုလုပ်ကြတဲ့ဓမ္မပူဇာတရားပွဲဓမ္မသဘင်ကြီးမှာဦးဇင်းတို့ဒီကနေ့ဒုတိယညအဖြစ်ဖြင့်ဘေးတပ်ပေါင်းသူတော်ကောင်းတို့ကိုမြတ်စွာဘုရားရဲ့တရားဒေသနာတော်များကိုဟောကြားခွင့်ရပါတယ်။တရားပွဲဖြစ်မြောက်ရေးအတွက်မတည်ပြီးတော့လှူဒန်းထားကြတဲ့အလှူရှင်တွေကတော့မိဘများအားဥဒိဋ္ဌိပန်ဆင်၍ဥခင်မောင်စောဒေါ်လှိုင်တန်တာဟံသမီးမယရနာဦးသားမောင်စုမင်းဟိမိသားစုဥအောင်မင်းစိန်ဒေါ်တင်တင်ကြည်မိသားစုဥတင်ရှင်ဒေါ်ခင်ထားကြည်မိသားစုကိုစောမျိုးလွင်မအေးအေးမြိုင်မိသားစုကွယ်လွန်သူဥတင်ရှင်အားရည်စူး၍ကြံရစ်သူမိသားစုဥရီကဲဒေါ်လူလူလွင်တမီမတ်ကျဲပွင့်ဖြူမိသားစုရွှေအင်စီမိသားစုဥအောင်ချိုဝင်းဒေါ်မြတ်မြတ်မုံမိသားစုဤမိသားစုအပေါင်းတို့ရဲ့ကုသိုလ်ကောင်းမှုကိုအကြောင်းပြုပြီးတော့ဒီကနေ့ညဦးဇင်းတို့ပါရမီ7ပါးတရားတော်ဒုတိယပိုင်းပေါ့နော်မနေ့တုန်းကဒါနပါရမီနဲ့သီလပါရမီဒီကနေ့နိခမ္မပါရမီနဲ့ပညာပါရမီတဲ့တရက်ကိုပါရမီ2ပါးနှုံးဖြင့်ပါရမီ7ပါး5ညဟောဖို့ဦးဇင်းတို့ရည်ရွယ်ထားတဲ့အတိုင်းဒီကနေ့ညနိခမပါရမီနဲ့ပညာပါရမီရဲ့အကြောင်းကိုဦးဇင်းတို့စတင်ပြီးတော့ဟောကြားရနာကြားရအောင်ဒီတရားတော်ကိုမဟောကြားသေးခင်မညာမနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုတော်မြတ်ရဲ့အင်မတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုသီစဉ်အားတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗေညုတဉာဏ်တိဟုသောပညာကိုထိုမဟာကရုဏာကိုပညာကိုနှစ်ပါးစုံတို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုယ်တော်မြတ်ကိုယုတိမြတ်တို့ရှိခိုးပူဇော်ကြအောင်စို့အလုံးလက်အုပ်ကလေးတွေခြိထားကြကရုဏာတိတလဟရယံပညာပိဇောတဝိဟတမောဟဓမ္မံသနရမရလောကကရုဝန္တိသူကတံဂတိဝိမုဒ္ဒံကရုဏာတိတလဟရယံမဟာကရုဏာတော်ဖြင့်အေးမြသောစိတ်နှလုံးလေးရှိတော်မူပါပြီထသောပညာပိဇောတဝိဟတမောဟဓမ္မံအရဟတမတိဟုသောအရာဝလင်းဖြင့်ဝိဇာတိဟုသောမိုက်မောင်းကိုဖဲ့ခွာတော်မူပြီထသောသန္ဒရမရလောကကရုလူနှင့်မြတ်မတ္တဝါအနန္တတို့၏ကြောက်ထီတန်တို့အလေးကရုပြုရာတဆူရီသောဆရာသခင်လည်းဖြစ်တော်မူပါ၏ထသောဂတိဝိမုဒ္ဒံဒေဝမနုဿာနိရယာနေပေတတလိသံလာယရှိငါတံသောဂတိတို့မာလီအထူးသဖြင့်ကင်းလွတ်တော်မူ၏ထသောသူကတံတတ္တဝါတို့ဟာအကျိုးများကြောင့်ဟုတ်မှန်သောစကားကောင်းကိုသာမြတ်စွာတော်မူပါ၏ထသောဗုဒ္ဓံသစ္စာလေးရတရားမြတ်ကိုလက်ပေါ်တင်တာပရမညာကဲ့သို့ပြတ်သားထင်ထင်သိမြင်ပေတတ်ဘုရားရှင်ကိုတော်မြတ်ကြီးကိုမေယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပိညာပရမတ်မှာမူယုံနာနှပြဖြစ်ကြပါသောဘုရားတပည့်တော်တို့သည်ဝိနေဝနာမကာယဝေစီမနောချီ၍သုံးလီ द्वार ပနာမဖြင့်ဒုက္ခယုတ်ကိုလက်ဆုံးမူကရှ िख ိုးဥညွတ်ပါ၏မြတ်စွာဘုရားဦးဇင်းတို့နိခမပါရမီနဲ့ပညာပါရမီတဲ့သူမေရာရှင်ယသိဘုရားဖြစ်ဖို့အတွက်ဘုရားအဖြစ်ကိုပြုတတ်တဲ့တရားတွေဟာဘယ်လိုတရားတွေလဲလို့စုံစမ်းရင်းစူးစမ်းရင်းနဲ့ နိက္ခမပါရမီကိုဆက်ပြီးတော့စဉ်းစားဆင်ခြင်တဲ့နေရာကိုစပြီးတော့ဦးဇင်းတို့ဥတည်ပြီးတော့ပြောကြရအောင်နော်နာဟိတိဣထကာယိဝဗုဒ္ဓဓမ္မဘဝိတ္တရိအမောင်သူမေရာဘုရားဖြစ်ကိုပြုတတ်တဲ့တရားသည်ဤ၍ဤမျှသာမကပေဘူးဒါနာကောင်းမှုသီလကောင်းမှုလို့ဆိုရတဲ့ဒါနပါရမီသီလပါရမီမျှတယ်မကပေဘူးနောက်ထပ်ရှိလေဦးမယ်ဆိုပြီးတော့ပါရမီပဝိစေယဉာဏ်နဲ့ဘုရားအဖြစ်ကိုပြုတတ်တဲ့ပါရမီတော်တွေကိုဆက်ပြီးတော့စဉ်းစားဆင်ခြင်ဝိစီနံတောတရာတခိန်တတ္တိယနိက္ခမပါရမီပုဗ္ဗကေဟိမဟေတိဟိအာတိဝိတ္တနိတိဝိတံဝိစီနံတောစဉ်းစားဆင်ခြင်သည်ရှိသောတရာထွာ၌ပုဗ္ဗကေဟိရှိ၌ဖြစ်ကုန်သောမဟေတိဟိဘုရားရှင်ကိုယ်တော်မြတ်ကြီးတို့သည်အာတိဝိတ္တနိတိဝိတံအဖမ္မအမြဲမပြတ်လေလာအသုံးသာအကျင့်သုံးတော်မူအပ်သောတတ္တယံသုံးခုမြောက်ဖြစ်သောနိက္ခမပါရမီနိက္ခမပါရမီတော်မြတ်ကိုအတ္တကိန်တွေ့မြင်တော်မူပြီဒါဘုရားဖြစ်တော်မူပြီးတဲ့နောက်ပြန်ပြီးတော့ဟောတာဘုရားဖြစ်ကိုပြုတတ်တဲ့တရားတွေဟာဒါနသီလလောက်မျှမကပြီဘူးဆိုပြီးတော့ဆက်စဉ်းစားတော့တတ္တယံမြောက်နိက္ခမပါရမီကိုတွေ့ပါတယ်အဲ့ဒီနိက္ခမပါရမီကိုတင်ဟာဘုရားအဖြစ်ကိုတကယ်ရခြင်းတယ်ဆိုလို့ရှိရင်စွန်းစွန်းတမန်ကျင့်ကြံကြိုးကုပ်အားထုတ်မယ်ဆိုရင်ဘုရားဖြစ်လိမ့်မယ်တဲ့။ဤမန္တံပထမံတာဝဒလံကတ္တဝါသမာဓိယ။ဤမန္တံတတိယံတာဝဒလံကတ္တဝါသမာဓိယ။နိက္ခမပါရမီတံခိစ္ဆယရိဘောဒိံပတ္တုမိစ္ဆတိ။သူမေရာပန္တိတာအိုပညာရှိအမောင်သူမေရာတောသင်သည်ဘောဓိယရဟတမဉ္စသဖြင့်ညုဒဉ္စကိုပတ်တုံရောက်ခြင်းငါယတိအိသတိအကယ်၍အလိုရှိတယ်ဆိုရင်တတိယသုံးခုမြောက်ဖြစ်သောဣမံဤနိက္ခမပါရမီတော်မြတ်ကိုပရိပူရယဖြည့်စည်းပါလေလောနိက္ခမပါရမီနိက္ခမပါရမီကိုကိစ္စပူရိဟိဖြည့်ကျင့်ပါလေလောသင်ဟာတတ္တယမြောက်နိက္ခမပါရမီကိုဆက်ပြီးတော့ကျင့်သုံးပါတဲ့။ဒါဆိုလို့ရှိရင်သင်ဟာဘုရားရှင်စေဧကံဖြစ်လိမ့်။သူကိုယ်သူတိုက်တွန်းနေ။အဲ့ဒီလိုတိုက်တွန်းတဲ့နေရာမှာနိက္ခမပါရမီကိုလည်းပဲဦးဇင်းတို့ဥပမာလေးနဲ့သူကိုယ်သူဆုံးမတယ်။နော်။ပါရမီ10ပါးကိုဥပမာ10ပါးဖြစ်လိမ့်မယ်နော်ဒကမကြီးများ။မနေ့တုန်းကဒါနပါရမီကိုဘလို့ဥပမာနဲ့သူစဉ်းစားတာလဲအေးရေပြီးအိုးကိုမှောက်ချလိုက်တယ်လို့မျိုးဟုတ်လားသီလပါရမီကြတော့ဘလို့စဉ်းစားတာလဲစမရိသားကောင်ဟာသူ့အမီးကိုအသက်နဲ့ကာကွယ်စောင့်ရှောက်တယ်လို့မျိုးဟုတ်လားဒီနေ့နိက္ခမပါရမီကြတော့သူဘလို့ဆက်ပြီးတော့ဥပမာနဲ့စဉ်းစားမှလဲဆိုတော့ယထာပိအန္ဓုကရေပုရိသောစိရာဟုတောဒုက္ခတိတောနာတထရာဂံစနိတိမုဋ္ဌိမေဝကဝေတတိတတိဝါတံသဗ္ဗဝေပတ္တအန္ဓုကရေဝိယနိခမာပိမူခောဟောတိဘဝတောပရိမုဋ္ဌိယသူမေရာပန္တိတာဩပညာရှိအမောင်သူမေရာယထာပိဥပမာအဖြင့်အန္ဓုကရေအကျုံထောင်း၌စိရဟုတ်တော်ကြာမြင့်စွာနေနေရသောဒုက္ခတိတောကိုယ်ရဲ့ဆင်းရဲခြင်းစိတ်ရဲ့ဆင်းရဲခြင်းတို့ဖြင့်ပြင်းစွာနှိပ်စက်ခြင်းခံနေရသောပုရိသောယောက်ျားသည်တထထိုအကျုံထောင်း၌ရာဂံမဲ့မောခြင်းကိုနဇနေတိယထာမဖြစ်စေတဲ့ကဲ့သို့မௌတိမေဝထိုအကျုံထောင်းမှလွတ်မြောက်ခြင်းကိုသာလျှင်ကဝေတတိယထာရှာမိ၍နေတဲ့ကဲ့သို့တတိဝထုအတူသာလင်တွန်ပိသင်သည်လီသဗ္ဗဘဝီအလုံးစုံသောဘဝတို့ကိုအန္ဓုကရေဝိယအချုပ်ထောင်ကြီးနဲ့တူသည်ဟု၍ပတ္တမြင်အောင်ကြည်ပါလေဘဝတို့ဘဝသုံးပါးမှာပရိမုဋ္ဌိယလွတ်မြောက်ခြင်းကနိခမာပိမူခောနိခမာတို့ဦးလှဲ၍ထာအပ်သည်ဟောဟိဖြစ်ပါလေလောအဓိပ္ပာယ်ကဘာပြောတာလဲဆိုတော့ အချုပ်ထောင်ထဲမှာအကြာကြီးနှစ်ပေါင်းများစွာနေနေရတဲ့အချုပ်သားတစ်ယောက်အဲ့ဒီလိုအချုပ်ထောင်ထဲမှာနေနေရတာလေချမ်းချမ်းသာသာနေနေရတာမဟုတ်ဘူးစိရာဟုတော်ကြမြင့်စွာနေနေရသောဒုက္ခတိတော်ကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းတို့သည်ပြင်းစွာနှိပ်စက်အပ်သောအချုပ်ထောင်ထဲမှာကိုယ့်ရဲ့ဆင်းရဲခြင်းစိတ်ရဲ့ဆင်းရဲခြင်းနဲ့တကယ့်ကိုပဲပင်ပင်ပန်းပန်းမတက်မတာနေနေရတာခဏလေးလားဆိုတော့မဟုတ်ဘူးနော်အကြာကြီးနေနေရတာအဲ့ဒီလိုအချုပ်ထောင်ထဲမှာကိုယ်ဆင်းရဲစိတ်ဆင်းရဲနဲ့အကြာကြီးနေနေရတဲ့ယောက်ျားတစ်ယောက်ဟာတဲ့အဲ့ဒီအချုပ်ထောင်ကြီးရဲ့အပေါ်မှာတွေ့တာတဲ့သဘောမက်မောတဲ့သဘောပျော်တဲ့သဘောမရှိသလိုမျိုးအဲ့ဒီအချုပ်ထောင်ကြီးတဲကပဲလွတ်မြောက်ရည်အတွက်အမြဲတမ်းစိတ်ကူးနေသလိုမျိုးသင်ဟာလည်းပဲဒီဘဝတန်တရာကနေလွတ်မြောက်ဖို့အတွက်ဘဝတန်တရာကြီးကိုအချုပ်ထောင်ကြီးလို့စိတ်ထဲမှာမြင်အောင်ကြည့်ပါတဲ့ပေးတဲ့ဘဝတန်တရာကြီးကိုအချုပ်ထောင်ကြီးလို့မြင်အောင်ကြည့်ရမယ်တဲ့ဘာကိုပဲလှုပ်လှုပ်နိခမဘိမူခောဟောတိတဲ့လွတ်မြောက်ရေးကိုရှေ့ရှုပြီးတော့လုပ်ရမယ်နော်နိခမဘိမူခောနိခမဘက်ကိုမျက်နှာမူထားရမယ်ဟုတ်လားဘယ်ဘက်ကိုမျက်နှာမူမလဲအေးဒါကိုဦးဇင်းတို့အရက်စကားလေးနဲ့နားလည်အောင်ပြောရရင်လွတ်မြောက်ရေးကိုအမြဲတမ်းရှေ့ရှုနေရမယ်နော်ဘဝတော်ဘဝသုံးပါးမှာပရိမုဋ္ဌိယလွတ်မြောက်ခြင်းကနိခမဗိမုခောနိခမသူရှိရှုသည်ဟောတိဖြစ်ပါလေလောအမြဲတမ်းလွတ်မြောက်ဖို့အတွက်စဉ်းစားပြီးတော့သင်နေရမယ်တဲ့အဲ့ဒါဆိုလို့ရှိရင်သင်ဟာအရဟတမဉ္ဉံသဗ္ဗညုတဉ္ဉံကိုရလို့ဖျားဆင်စေဧကံဖြစ်လိမ့်မယ်လို့သူကိုယ်သူဆုံးမတာနော်ဒါကြောင့်နိခမပါရမီကိုဒီနေရာမှာဥပမာတတိယမြောက်ပေတာပေါင်းသူတော်ကောင်းတို့မှတ်ရမယ်အချုပ်ထောင်ထဲမှာကြာမြင့်စွာဆင်းဆင်းရဲရဲနေနေရတဲ့လူတယောက်ဟာအချုပ်ထောင်ကိုမမောတဲ့သဘောမရှိဘဲနဲ့အချုပ်ထောင်ထဲကလွတ်မြောက်ဖို့အမြဲတမ်းစိတ်ကူးထဲ့နေသလိုမျိုးမိမိဘဝတန်တရာခန္ဓာအစဉ်ကနေပြီးတော့လွတ်မြောက်ဖို့အတွက်ဘာပဲလှုပ်လှုပ်ဘာပဲပြောပြောဘာပဲစဉ်းစားစဉ်းစားနိခမဘိမှုခောလွတ်မြောက်ရည်ကိုရှေ့ရှုပြီးတော့လုပ်ရမယ်ပြောရမယ်ကြံရမယ်တဲ့ဒါဆိုလို့ရှိရင်သင်ဟာအရဟတမေညာသဗ္ဗညုတညာကိုရပါလိမ့်မယ်တဲ့ဟုတ်လားတော့ဘေးတပေါင်းသူတော်ကောင်းတို့နိခမဆိုတဲ့စကားလေးကိုဦးဇင်းတို့စတင်ပြီးတော့ရှင်းညာရအောင်ဗျာဟုတ်လားနိခမဆိုတာထွက်မြောက်ခြင်းလွတ်မြောက်ခြင်းလို့အဓိပ္ပာယ်ရတယ်ဘာကနေထွက်တာလဲဆိုတော့ကာမကနေထွက်တာပိဿယဘယ်ကနေထွက်တယ်ကာမကနေထွက်တာဒီနေရာမှာကာမကလည်းနှစ်မျိုးရှိဝိတ္ထုကာမရဲ့ကိလေသာကာမရဲ့ဝိတ္ထုကာမဆိုတာအာယုန်တွေကိုပြောတာရူပါယုန်တတ္တယုန်ခန္ဓာယုန်ရတ္တယုန်ဖုဒ္ဓဘာယုန်အာယုန်၅ပါးကာမဂုဏ်တရားသည်ဝိတ္ထုကာမကိလေသာကာမဆိုတာကအဲ့ဒီအာယုန်တွေကိုကောင်းတယ်လို့ထင်ပြီးတော့မမောတဲ့လောဘကိုကိလေသာကာမလို့ဆိုတာဟုတ်လားအာယုန်တွေကနေလွတ်အောင်ကြိုးစားတာလောဘကနေလွတ်အောင်ကြိုးစားတာအဲ့ဒါကိုနိခမလို့ခေါ်တယ်ဘယ်ကနေလွတ်အောင်ကြိုးစားတယ်အာယုန်တွေကနေလွတ်အောင်ကြိုးစားတယ်လောဘကနေလွတ်အောင်ကြိုးစားတယ်ရဘေးတပောင်းသူတော်ကောင်းတို့အာယုန်တွေကနေအာလုံးလွတ်ဖို့ဆိုတာတော့ဖရာယဟန္တာတွေတောင်မဖြစ်နိုင်ဘူးနော်သို့တော်လောဘဒေါသမောဟကိုဖြစ်စေတဲ့အင်မတန်လဲဆွဲလန်းစေတဲ့ရင်မှုစေတဲ့အာယုန်တွေကိုတော့ရှောင်ရမှာပဲမို့လားဟင်တခါကြီးဒီမိုင်းများရှောင်ရမှာပဲမို့လားမရှောင်ဘဲနဲ့ထိတ်တိုက်တိုးမယ်ဆိုရင်အဲ့ဒီအာယုန်တွေကြောင့်လောဘဒေါသတွေဖြစ်ပြီးတော့နစ်မွန်းသွားမှာပဲလေဒါကြောင့်မလိုလားအပ်တဲ့အာယုန်တွေကလည်းပဲလွတ်မြောက်အောင်ကြိုးစားရမယ်။ဒါပေမဲ့အဓိကကြတာကတော့လောဘကလွတ်အောင်ကြိုးစားခြင်းသည်နိခမလို့တူတူလေးနဲ့ထိထိမိမိအဲ့ဒါလိုနားလည်ရမယ်။ဘယ်ကနေလွတ်မြောက်အောင်ကြိုးစားတာဟာနိခမလဲ လောဘကနေလွတ်မြောက်အောင်ကြိုးစားတာနိခမ္မဒါကြောင့်ဦးဇင်းတို့လေဒီစရောဘုရားကြီးကဥတ္တမပုရိသဒေဝိနီကျမ်းမှာလေနိခမ္မဆိုတာတရားကိုကောက်ရင်အလောဘကိုပြောတာပါတဲ့ဘိသရေဘာကိုပြောတယ်အလောဘလောဘဆိုတာကလိုချင်တာအဆိုတာကမရှိတာလိုချင်မှုကင်းနေတာလိုချင်မှုမရှိနေတာကိုနိခမ္မလို့ခေါ်တယ်ဟုတ်လားအဲ့ဒီမှာဆိုတော့ဘုရားကြီးကနိခမ္မဆိုတာကိုလူသားတွေအနေနဲ့လူ့ကြောင်တွေအနေနဲ့မိမိအိမ်မှာသားနဲ့မယားနဲ့နေနေရင်းနဲ့ပဲနိခမ္မပါရမီဖြည့်လို့ရပါတယ်ဆိုတာလေးကိုဆိုတော့ဘုရားကြီးကညွှန်ကြားခဲ့တယ်ဒါဆိုရင်ဟောဒီပိဋကကြီးစိတ်ဝင်စားမယ်ထင်တယ်ဟုတ်လားများသောအားဖြင့်နိခမဆိုရင်တောထွက်တာတောထဲရောက်အောင်မနိခမလို့အဲ့ဒီလိုထင်ထားကြတာနော်အဲ့ဒါလည်းပဲမှန်ပါတယ်အဲ့ဒါကတော့အင်မတန်မြင့်မြတ်တဲ့အပိုင်းနဲ့ကြည့်ပြီးတော့ပြောတာခုဒီပိဋကကြီးကတောထဲကိုတကယ်သွားနိုင်မှာလားမသွားနိုင်ပါဘူးစိတ်ကူးနဲ့တောင်အဆင်မပြေဘူးဟုတ်လားဓမ္မကြီးများအဲ့ဒီတော့စတော်ဘုရားကြီးကသူကဘာပြောတုံးဆိုတော့အိမ်မှာနေရင်းနဲ့ဟေးဟောဒီအာယုန်တွေကလောဘကိုဖြစ်စေတဲ့အာယုန်တွေလို့သိပြီးတော့တည်တည်ချာချာနားထောင်နော်ဒီအာယုန်တွေဟာလောဘကိုဖြစ်စေတဲ့အာယုန်တွေလို့သိပြီးတော့အဲ့ဒီအာယုန်တွေရဲ့မတင့်တယ်ခြင်းသဘောဆက်ဆုပ်ခြင်းသဘောကိုမြင်အောင်ကြည့်ပြီးတော့အဲ့ဒီလောဘနည်းအောင်ကြိုးစားရင်အဲ့ဒီအချိန်မှာနိခမပါရမီကိုဖြည့်နေတာတဲ့ဆိုကြပါစို့မိမိကလာတဲ့အစင်းလေးတွေကြည့်ပြီးတော့လောဘဖြစ်တတ်တယ်ဆိုရင်ဩငါဟာဒီအစင်းကိုမမိုးတဲ့သဘောရှိပါလားအဲ့ဒါဖြစ်အောင်ကြိုးစားမယ်လို့သူ့ရဲ့မတင့်တယ်တဲ့သဘောရွှန်ရှားပွဲကောင်းတဲ့သဘောကိုစဉ်းစားပြီးတော့လောဘမဖြစ်အောင်ကြိုးစားမယ်ဆိုရင်အဲ့ဒီအခိုက်အတန့်အဲ့ဒီအချိန်ဒီနိခမပါရမီကိုဖြည့်နေတာတဲ့စလာပြီနော်အေးအဲ့ဒါကနေတရားဓမ္မတို့ကတတ်နိုင်သေးတယ်ဆိုလို့ရှိရင်ဖန်ရီဆွန်းတဲ့သင်္ကန်းလေးကိုဝတ်ပြီးတော့လူသူတော်လုပ်ပါတဲ့ဟုတ်လားအဲ့ဒါတဲ့တတ်နိုင်သေးတယ်ဆိုလို့ရှိရင်ယသိသူတော်လုပ်ပါတဲ့အဲ့ဒါတဲ့တတ်နိုင်သေးတယ်ဆိုရင်တာမဏေလေးဝတ်လိုက်ပါတဲ့ဟမ်အဲ့ဒါတဲ့တတ်နိုင်သေးတယ်ဆိုရင်ယဟန်ခံပြီးတော့ယဟန်တပါးဖြစ်အောင်လုံလိုက်ပါတဲ့အဲ့ဒါတဲ့တတ်နိုင်သေးတယ်ဆိုရင်ပထမဇန်ရအောင်ကျင့်ပါတဲ့အဲ့ဒါတဲ့တတ်နိုင်သေးတယ်ဆိုလို့ရှိရင်မဲ့ညံဖူညံရအောင်ကျင့်ပါ။နော်ယဟန္တာဖြစ်ပြီဆိုရင်တော့အဲ့ဒါနိခမပါရမီအထွတ်ထိပ်ကိုရောက်သွားပြီပေါ့ဟုတ်လား။ဒါကြောင့်ဦးဇင်းတို့ကျမ်းဂန်နေထဲမှာပပိစံပထမဇာနနိဗ္ဗာန်ဉ္စဝိပဿနာသဗ္ဗေပိကုသလဓမ္မာနိခမန္တိပဟုစရိလို့အဲ့ဒါလို့ဖော်ပြထားတယ်နိခမနိခမဆိုတာဘာပြောတာလဲဆိုတော့နံပါတ်1ပပိစ္စရှင်ယဟန်ပြုခြင်းသို့မဟုတ်တောထွက်ခြင်းနံပါတ်2ပထမံဇာနံပထမဇံရအောင်ကျင့်ကြံခြင်းဟုတ်လားနံပါတ်3နိဗ္ဗာန်ံနိဗ္ဗာန်နံပါတ်4ဝိပဿနာသင်္ခတတရားတွေကိုမမြဲတဲ့သဘောဆင်းရဲတဲ့သဘောအနှစ်မရှိတဲ့သဘောကိုမြင်အောင်ကြည့်နိုင်တဲ့ဉာဏ်ဟုတ်လားနောက်နံပါတ်5သဗ္ဗေပိကုသလဓမ္မာသဗ္ဗေပိကုသလဓမ္မာအလုံးစုံသောကုသိုလ်တရားတို့ကို၎င်းနိခမတိနိခမဟု၍ပௌ္စရိဆိုအပ်ကုန်၏နော်နိခမတရား5ပါးခွဲပြထားတာနော်ဗဗေဇံရှင်အဖြစ်ယဟန်အဖြစ်ဝါတော်တဲ့ချင်းဆိုတဲ့အဖြစ်ကို၎င်းပထမဇာနံပထမဇံကို၎င်းနိဗ္ဗာန်ံနိဗ္ဗာန်ကို၎င်းဝိပဿနာဝိပဿနာကို၎င်းသဗ္ဗေပိကုသလဓမ္မအလုံးစုံသောကုသိုလ်တရားတို့ကို၎င်းနိခမန္တိနိခမတရားတို့ဟု၍ပௌ္ဇတိခေါ်ဆိုအပ်ကုန်၏ဟုတ်လားအဲ့ဒီတော့ဘေးသက်တို့ကဉာဏ်ရှိတယ်ကုသိုလ်ကောင်းမှုဘာကုသိုလ်ပဲဖြစ်ဖြစ်အဲ့ဒါနိခမပဲဘာကြောင့်သူ့ကိုနိခမလို့ခေါ်ရသလဲဆိုတော့အကုသူတွေကနေလွတ်မြောက်အောင်ထွက်မြောက်အောင်ကြိုးစားလိုက်လို့အဲ့ဒါနိခမဖြစ်သွားတာနိခမရဲ့နေကအကျယ်ကြီးပဲနော်အေးဒါကြောင့်နိခမပါရမီဆိုတာဦးဇင်းတို့ပါရမီထဲမှာ အရေးအကြီးဆုံးပါရမီလို့လေဒီဆိုတော်ဘုရားကြီးကအဲ့ဒါလို့အမိန့်ရှိပေးတဲ့ယေနိခမပါရမီကိုဘလို့အမိန့်ရှိတယ်အရေးအကြီးဆုံးပါရမီဘာပြုလို့လဲဆိုတော့ဘာကောင်းမှုကိုပဲလှုပ်လှုပ်တန်တရာဝုတ်ကလွတ်ချင်နေဆိုတဲ့နိခမသဘောမပါဘူးဆိုလို့ရှိရင်အဲ့ဒါပါရမီကိုမမြောက်ဘူးသဘောပေါက်တယ်နော်ဒါနပြုရင်လည်းပဲဒီဒါနကြောင့်ဟောဒီဆင်းရဲတဲ့တန်တရာကလွတ်ပြရစေဆိုတဲ့စိတ်ကူးကလေးပါရမယ်။အဲ့ဒီစိတ်ကူးကလေးဒီပင်လည်းအဲ့ဒါနိခမပါရမီဖြစ်တယ်။နိခမပါရမီမပါရင်ကြံတဲ့ပါရမီတွေဟာပါရမီမြောက်တယ်လို့ပြောဖို့အင်မတန်ခက်သွားပြီ။ဟုတ်ရဲ့လား။ဘာကြောင့်လဲဆိုတော့သူကလွတ်မြောက်ချင်တဲ့စိတ်ကူဗျာ။အဲ့ဒီတော့မြတ်စွာဘုရားရဲ့အဆုံးအမအင်မတန်အရေးကြီးတဲ့အဓိကကျတဲ့အဆုံးအမကဘာလဲဆိုရင်တန်တရာဟာဆင်းရဲတယ်ဒီတဲကမြန်မြန်ထွက်ဖို့ဒါပဲဗျဒီတဲမှာကောင်းအောင်နေနီးဆိုတာကတော့ဖះမပွင့်ခင်တုန်းကလည်းရှိတာပဲလေဒါကြောင့်မြတ်စွာဘုရားကဒီမှာတန်တရာကိုအင်မတန်ဆင်းရဲတဲ့ထောင်ကြီးနဲ့ဥပမာပေးတာဒီတဲမှာကောင်းတာဆိုလို့ဘာမှမရှိဘူးရှိတယ်လို့ထင်တယ်ဆိုရင်လည်းအဲ့ဒါအမှားပဲသဘောပေါက်လားဒါကြောင့်နိခမပါရမီတိပါရမီ7ပါးထဲမှာအရေးအကြီးဆုံးဟုတ်ရလားအေးအဲ့ဒါလောက်အရေးကြီးတဲ့အရာကျယ်တဲ့ဒီပါရမီဒီနိခမပါရမီကိုဖြစ်ချင်တယ်ဆိုလို့ရှိရင်သူ့ရဲ့အနည်းဆုံးသောအကြောင်းဟာဘာလဲလို့နားလည်ရမယ်တဲ့တဲ့ပြောရရင်နိခမပါရမီဟာဘာကြောင့်ဖြစ်တာလဲလို့သိရမယ်နိခမပါရမီဖြစ်ခြင်းရဲ့အကြောင်းအဲ့ဒါပါလုံးဆိုတော့တံဝေကပဒတ်ဌာနံထိတ်လန့်ခြင်းသည်နိခမပါရမီဖြစ်ခြင်းရဲ့အနည်းဆုံးသောအကြောင်းပဲနော်ထိတ်လန့်ခြင်းသည်နိခမပါရမီဖြစ်ခြင်းရဲ့အနည်းဆုံးအကြောင်းဘာတွေကိုထိတ်လန့်တာလဲဆိုတော့ဒီတန်တရာရဲ့အပြစ်ကိုမြင်ပြီးတော့ထိတ်လန့်စရာမို့လို့ထိတ်လန့်တဲ့သဘောဖြစ်လာရင်အဲ့ဒါတံဝေကအဲ့ဒီတံဝေကဆိုတဲ့ထိတ်လန့်ခြင်းဖြစ်လာလို့ရှိရင်လွတ်မြောက်ခြင်းခြင်းဆိုတဲ့နိခမပါရမီဖြည့်ဖို့အတွက်မသေးကြဘူးလားသေးကြတယ်ဒါကြောင့်နိခမသည်ထိတ်လန့်ခြင်းဆိုတဲ့တံဝေကတည်းဟူသောအကြောင်းတရားကြောင့်ဖြစ်တာလို့နားလည်ရမယ်ပိဋကကြီးထိတ်လန့်ရင်ထွက်မှာပဲဗျခုဒီထဲမှာပြောနေသေးတယ်ဆိုရင်ဒီထဲကိုတကယ်မကြောက်သေးလို့ပေါ့ပိဋကကြီးထွက်တယ်ဆိုတာကြောက်မှထွက်တာနော်အေးပြောစရာလို့ထင်နေတယ်ဆိုလို့ရှိရင်ဘယ်တော့မှထွက်မှာမဟုတ်ဘယ်တော့မှထွက်ဖို့မကြိုးစားရင်လည်းဘယ်တော့မှလည်းပဲလွံ့မြောက်မှလည်းမဟုတ်ဘူးဒါကြောင့်ထိတ်လန့်စရာကိုမြင်ပြီးတော့ထိတ်လန့်ပြီးတော့ထွက်သွားကြတဲ့ပုဂ္ဂိုလ်တွေရဲ့အကြောင်းဦးဇင်းတို့ဒီကနေ့ညနိခမပါရမီနဲ့ပတ်သက်ပြီးတော့ဘာကိုပြောဖို့စဉ်းစားထားလဲဆိုတော့ဟောဒီပိဋကကြီးရှားနှုံးပြီကြာဘူးဝိသာဖြစ်တဲ့ဇတ်တော်တစ်ခုဇတ်ကြီးဆယ်ဝယ်တဲ့ကမဟာစနကဇတ်နော်မဟာစနကဇတ်ကိုများသောအဖြစ်ဦးဇင်းတို့ပိဋကပေါင်းသူတော်ကောင်းတွေသိထားကြတာကလုံလဝရိယကြီးတဲ့နေရာမှာအင်မတန်ထူးကဲတဲ့မင်းသားစနကမင်းသားသမုဒ္ဒရာထဲမှာခုနှစ်ရက်တိတိလက်ပစ်ကူးတာနော်အေးလုံလဝရိယနေရာမှာသက်တည်ပြဖို့အတွက်ပဲလို့များသောအားဖြင့်ဇနကဇတ်ကိုအဲ့ဒါလို့ထင်ထားကြတယ်တကယ်စင်စစ်ကဒီမဟာဇနကဇတ်ကိုမြတ်စွာဘုရားဟောတာဟာလုံလဝရိယကိုထင်ရှားစွာပြခြင်းလို့ဟောတာမဟုတ်ဘူးဒါကိုထင်ရှားစွာပြခြင်းလို့ဟောတာလေဆိုလို့ရှိရင်နိခမထွမြောက်ခြင်းကိုထင်ရှားစွာပြခြင်းလို့ဒီဇတ်တော်ကိုဟောတာဟုတ်ရလားဦးဇင်းတို့ဇတ်တော်ကိုအကျေတဝင်းကြီးမပြောပါဘူးနော်အေးဦးဇင်းတို့တနာရီခွဲအတွင်းမှာအပြီးပြောမှာဟုတ်လားအဲ့ဒီတော့ဒီဇတ်တော်ကိုဘာကြောင့်ဟောသလဲဆိုတော့ယဟန်တော်တွေကမြတ်စွာဘုရားကိုချီးမွမ်းကြတာကိုဗျာဩအင်မတန်ကြီးကျယ်တဲ့စည်းစိမ်တွေပိုင်ဆိုင်မှုတွေပတ်သက်မှုတွေအကုန်လုံးရှင်းပြီးတော့တကယ်မြင့်မြတ်တဲ့တရားကိုရှာဖွေခဲ့တာမြတ်စွာဘုရားတော်ထွက်တော်မူနိုင်တာဟာအံ့ဩဖို့ရကောင်းပါပြီရေလို့ဒီလိုမြတ်စွာဘုရားကိုချီးမွမ်းညာအဲ့ဒီအချိန်မှာမြတ်စွာဘုရားကြွလာပြီးတော့ရှင်သားတို့ဘာကြောင့်ပြောနေကြတာတို့မြတ်စွာဘု ရဲ့និក္ခမပါရမီကိုချီးမွမ်းနေတာပါဗျာ။အေးအရင်အမှန်ဖြစ်လာလို့နောက်ဆုံးဘဝထွက်နိုင်တယ်ဆိုတာအံ့ဩဖွယ်မရှိသေးဘူး။တကယ်စင်စစ်ငါဘုရားအလောင်းတော်မဟာဇနကမင်းသားဖြစ်တုန်းကခဲရခဲစစ်အနှောင့်အယှက်တွေကြားတဲ့ကတောင်ဒီတန်တရားဝတ်ကလွတ်အောင်ယုံမယ်ဆိုတဲ့စိတ်နဲ့အင်မတန်ကြီးကျယ်တဲ့ထွတ်မြောက်ခြင်းမျိုးဖြင့်ထွတ်မြောက်တော်မူခဲ့ပြီဆိုပြီးတော့ဒီမဟာဇနကဇက်ကိုဟောတာဟုတ်လားအဲ့ဒီမှာဦးဇင်းတို့ရှေ့ပိုင်းနေကိုကြော်လိုက်ပေါ့ဗျာလက်ပြကူတာတွေရွှေအိုကြီး16လုံးဖော်ပေးတာတွေတိဝလိဒေဝီမင်းသမီးနဲ့ထီနံသိမ်းပွဲခန္ဓာတွေအဲ့ဒါတွေဘာလုပ်လိုက်မလဲကြော်လိုက်ကြစို့ဟုတ်လားမြန်မြန်ဆန်းဆန်းပဲကြော်လိုက်ကြစို့တိဝလိမင်းသမီးနဲ့ပေါင်းသင်းပြီးတော့ဒီကဝုဆိုတဲ့ตาလေးတယောက်ရတယ်လေအဲ့ဒီตาလေး16နှစ်ตาလေးရောက်တော့ဘုရားလောင်းကြီးကตาတော်လေးကိုအိမ်ရှိဥပယာစာအနှင်းတယ်ဟုတ်လားအဲ့ဒီလိုအနှင်းပြီးတော့တနေ့ရောက်တော့အဲ့ဒီခေတ်ကသူကအသက်ကတော်တော်ရှိတယ်ဗျအဲ့ဒီအချိန်မှာဘုရားလောင်းကြီးကတီနန်းစိုးစံခဲ့တာနှစ်ပေါင်း9000နီးပါးတောင်ရှိသွားပြီလို့ဆိုတယ်ဟုတ်လားအဲ့လိုနဲ့ဒီနေ့ကြတော့ဦးဇင်းတို့ဘုရားအလောင်းကြီးဒီနန်းစည်းစိမ်ခန်းစားနေရင်းနဲ့ဥယျင်မှူးကတစ်သီးတွေပါတွေလာပြီးတော့ကတ်တော့ဘုရားအလောင်းကဟာတိတ်လာတဲ့အသေးနံတွေပဲမင်းဥယျင်ထဲကိုငါထွက်ပြီးတော့ကြည့်ကျင်တယ်ဆိုပြီးတော့အဲ့ဒီမှာအင်္ဂါ၄ပါးနဲ့ပြည့်စုံတဲ့စစ်တပ်တွေမူမတ်တွေချမ်းရမ်းပြီးတော့ဥယျင်တော်ထွက်အဲ့ဒီဥယျင်ရဲ့အပေါက်ရဲ့တစ်ဖက်တစ်ချက်မှာတရက်ပင်ကြီးနှစ်ပင်ရှိအဲ့ဒီတရက်ပင်တပင်ကအင်မတန်အနံ့အယသာနဲ့ပြည့်စုံတဲ့ဘုရင်မင်းတရားတို့နန်းတွင်သူနန်းတွင်သားတို့စားရတဲ့တရက်ပင်ကြီးအဲ့ဒီတရက်ပင်ကြီးကလည်းဝါဝင်လို့မှဲ့ပြီးတော့ဒီလိုဖြစ်နေတာအဲ့ဒါကိုဘုရားလောင်းကရှင်မော်ကနေဆင်းစည်းရင်းနဲ့တလုံးရှုပ်ပြီးတော့စားလိုက်တယ်သိတ်ကောင်းတာပဲပြန်လို့ရှိရင်ငါဝါအောင်စားမယ်လို့စိတ်ကူးပြီးတော့ဥယျာဉ်ထဲရောက်ဘုရားလုံးကြီးကအဲ့လိုစိတ်ကူးနေပဲမလို့နောက်ကလိုက်လာကြတဲ့ပိဋကတ်တွေကဘုရင်မင်းနေရာစားသုံးလို့ပြီးသွားပြီဆိုတော့အားလုံးကကင်တို့လဲစားမယ်တို့လဲစားမယ်ဆိုပြီးတော့ခူးခူးခူးခူးပြီးတော့စားလိုက်တာအမဲ့တွေတင်မကဘူးအစိမ့်တွေပါအကုန်ပြောင်းတယ်အဲ့ဒါတဖြည်းဖြည်းနဲ့နောက်ကျလာတဲ့လူတွေကယာဒူးယာဒူးတွေနေပြီးတော့တကယ့်တာမန်လူတန်းစားရောက်ပြီဆိုတော့တေယတိကတလုံးမှမရှိတော့အဲ့တော့တို့အတွက်မကြံရကောင်းလားဆိုပြီးတော့စိတ်တွေတူပြီးတော့တရက်ပင်ကြီးကိုဒုတ်တွေနဲ့ပြစ်ကြတရက်ကိုင်းတွေချိုးကြအဲ့ဒါလို့မလှမပကြီးဖြစ်နေတာအဲ့ဒါနဲ့အချင်းကုံတော့ဘုရားလောင်းကဥယင်ထဲကပြန်ထွက်လာတော့တရက်သီးစားမယ်လို့တရက်ပင်ကိုမော့ကြည့်တရက်ပင်ကရုပ်ပြည့်ဆင်းပြဖြစ်နေပြီအဲ့ဒီမှာအမတ်တွေကိုဘလို့ဖြစ်တာတော့မနှတုံးကနဲ့မတူပါလားမှန်လားပါဗျာဒီလိုဒီအကြောင်းပဲအာလုံခုဆွတ်စပြီးတော့မရတဲ့လူတွေကစိတ်တူပြီးတော့ဖြည့်ဆည်းကြလို့အဲ့ဒီမှာဘုရားလောင်းကြီးကဟိုဘက်ကတရက်ပင်တပင်ကိုကြည့်လိုက်တော့မြာစိမ့်တောင်ကြီးလို့စိမ့်ညို့အဲ့ဒီလိုဖြစ်တယ်အဲ့ဒါနဲ့ဘုရားလောင်းကဟေးဒီဘက်ကတရက်ပင်ကတော့ပျက်စီးခြင်းမလှပျက်စီးရတယ်ဟိုဘက်ကတရက်ပင်ကတော့ပဂရိအတိုင်းတည်ရှိနေပါလားဉာဏ်ပညာကပါရမီထူးအောင်ပါလာတဲ့ပုဂ္ဂိုလ်ဆိုတော့ဟောဒီဒီနန်းစည်းစိမ်ကိုပိုင်တဲ့ငါရဲ့အဖြစ်ဟာတရတိတီးတဲ့တရပင်နဲ့တူတယ်ယတိယဟန်တို့ရဲ့အဖြစ်ကတော့အသီးမသီးတဲ့အပင်နဲ့တူတယ်အင်မတန်ငြိမ်းချမ်းတယ်မဖြစ်ဘူးငါတော့ရှင်ယဟန်ပြုမယ်လို့တခါတည်းဆုံးဖြတ်ချက်ချတယ်တဲ့ပိဋကတ်ရဲ့တရပင်နှစ်ပင်ကဟောတဲ့တရားကိုနားပြီးတော့ယဟန်ပြုမယ်နိခမပါရမီကိုစိတ်ဝင်စားသွားတာဟုတ်လားအဲ့ဒါနဲ့နန်းတော်ရောက်ပြီဆိုတော့ဘယ်သူနဲ့မှစကားမပြောတော့အဲ့ဒါသူတရင်သုံးနေတဲ့ပြတ်သက်ဆောင်ကြီးပေါ်တက်ပြီးတော့အလူကြွေးတယောက်ကိုအမိန်ပေးတယ်မင်းကလွဲလို့ငါးစီကိုဘယ်သူမှမလာစေနဲ့မင်းလည်းပဲဒီပြင်ချိန်မှမလာနဲ့စားတော့အုပ်လာပို့တဲ့အချိန်ကလွဲလို့ကြံတဲ့အချိန်တယောက်မှမလာနဲ့ဒီပြင်လူလည်းမလာနဲ့အဲ့ဒါနဲ့ပြတ်သက်ကြီးပေါ်မှာထိုင်ပြီးတော့တယောက်ထင်းတရားကျင့်နေတာပိဋကတ်ရဲ့နိခမပါရမီပြည့်ဖို့အတွက်အားယူနေတာဟုတ်လားအဲ့ဒါလို့အားယူရင်းနဲ့သူစဉ်းစားတယ်အ ဩငါကိုးကွယ်တဲ့ငါရဲ့ဆရာပြည့်စုံတော်တာအရှင်မြတ်ကြီးတွေရဲ့ဘဝငြိမ်းချမ်းလိုက်တာဘယ်တော့မှများငါဟာအဲ့ဒီလိုမျိုးဆုံးခံစားရတဲ့ယဟန်သူတော်စင်ဖြစ်ပါမလဲလို့သူစဉ်းစားနေတာနော်အဲ့ဒီမှာစာထဲမှာတော့အကျေပြောတယ်နန်းတော်ကြီးကိုကြည်ပြီးတော့လဲစဉ်းစားတယ်ရေကန်ကြီးကိုကြည်ပြီးတော့လဲစဉ်းစားတယ်ဘယ်လိုစဉ်းစားတာလဲဆိုတော့ဒီရေကန်ကြီးတွေကိုစွန့်ပြီးတော့ဘယ်တော့မှများငါအေဂျင့်နဲ့ဘဝရောက်မှလဲဒီနန်းတော်ကြီးကိုစွန့်ပြီးတော့ဘယ်တော့မှများအေဂျင့်နဲ့ဘဝကိုရောက်မှလဲအမြဲတမ်းထွတ်မြောက်ဖို့ပဲသူစဉ်းစားနေတာနောက်ဆုံးသူဘလောက်တည်စဉ်းစားလဲဆိုတော့ထမင်းစားတဲ့အခါမှာရွှေခွက်ကြီးနဲ့စားတာလေရွှေခွက်ကြီးကပို100လောက်တောင်ရှိတယ်လို့ပြောတယ်အဲ့ဒါကိုဦးစင်းလဲရှင်းကောင်းကောင်းရှင်းမပြတတ်ဘူးအကြီးကြီးလို့ဆိုကြပါစို့ဟုတ်လားအဲ့ဒီရွှေခွက်ကြီးကိုကြည့်ပြီးတော့လဲစဉ်းစားတာပဲမြင်မြင်သမျှယဟန်ပြုဖို့ပဲသူစဉ်းစားနေတာဒီရွှေခွက်ကြီးကိုစွန့်ပြီးတော့မြေသပိတ်ကလေးပြီးတော့ဆုံးခံစားရတဲ့ငြိမ်းချမ်းတဲ့ဘဝကိုဘယ်တော့မှများငါရပါမလဲတယောက်တည်းဖြစ်နေတာအဲ့ဒါဘလောက်တောင်ကြာသွားတုံးဆိုတော့လေးလကြာသွားတယ်ဘယ်သူနဲ့မှစကားမပြောဘူးနော်ဘယ်သူနဲ့မှလည်းအတွေ့မခံဘူးနော်အေးအဲ့ဒီလိုလေးလကြာသွားတော့အလုအကျွေးကိုကိုင်းငါကြာကြာမဆိုင်တော့ဘူးငါဒီနေပဲယဟန်ပြုမဲဈေးကိုသွားပြီးတော့တပိတ်ပိခရာဝယ်ခဲ့ဘဇုကိုမှမပြောနဲ့လို့နှုတ်ပိတ်လိုက်တယ်နော်အဲ့ဒါနဲ့ဝဲလာတော့သူကိုယ်တိုင်ပဲခေါင်းကိုကိုဟတ်ကိုရိတ်ပြီးတော့အဲ့ဒီပြက်သက်ကြီးပေါ်မှာပဲယဟန်ပြုတ်ပစ်လိုက်တယ်ဟုတ်လားယဟန်ပြုတ်ပြီးတော့နှစ်ခေါက်သုံးခေါက်လောက်ရှောက်ကြည့်လိုက်သေးတယ်အော်ငါရဲ့ယဟန်အဖြစ်ဟာတင့်တယ်ပြီစွာချမ်းသာပြီစွာအဲ့ဒီလိုနဲ့အဲ့ဒီနေ့ကတော့မိုးချုပ်သွားလို့သူမထွက်နိုင်ဘူးတညအဲ့ဒီယဟန်ဝက်လေးနဲ့ပြတ်သက်ကြီးပေါ်မှာအိတ်တယ်။နောက်နေ့မနေ့လင်းပြီဆိုတော့ gain ငါရဲ့ဌိနံစည်းစိမ်ပိုင်ဆိုင်မှုပတ်သက်မှုတွေအကုန်လုံးကိုရှင်းပြီးတော့ငါဟိမွန်တာသွားတော့မယ်ဆိုပြီးတော့နန်းကြီးနန်းတော်ကြီးပြတ်သက်ကြီးပေါ်ကနေဆင်းလာတာ။အဲ့ဒီနေ့မှာပဲတိုက်တိုက်ဆိုင်ဆိုင်ဦးစင်စဉ်းစားကြည့်တယ်စိတ်ချင်းပဲစကားပြောသလားတော့မသိဘူးဗျာ။တီဝလိဒေဝီမိဖုရားကြီးကမိဘရဲ့ငယ်လေးတွေ900တောင်ရှိတယ်အဲ့ဒါကိုရှင်မတို့လာခဲ့မင်းနေရာကြီးဟာငါတို့စီကိုမလာတာ၄လတောင်ရှိသွားပြီတယောက်တည်းသတင်းသုံးပြီးတော့တကိုယ်ကြီးစမ်းနေတာဒါအကြောင်းရှိလိမ့်မယ်ဒီလောက်ကြာကြာကြီးကင်းကွာနေတာကောင်းတဲ့လက္ခဏာမဟုတ်ဘူးဧကန္တတန်ဝေကတွေရလို့မြတ်သောအကျင့်ကိုကျင့်ဖို့တို့ကိုစွန့်သွားရင်အခက်ဘာတွေစဉ်းစားနေတယ်လဲမသိဘူးလူရဲ့စိတ်ဆိုတာသိဖို့ခဲခြင်းတယ်ဒါကြောင့်မို့လို့ဒီလောက်ကြီးတဲ့ငါးကြီးကိုကွန်ကြီးကြီးနဲ့ဖမ်းတယ်လို့မျိုးတဲ့အမဒီလိုတောင်ပြောတယ်နော်ငါးအကြီးကြီးကိုဘာနဲ့ဖမ်းမယ်အေးမိဘရဲ့ငယ်လေးတွေဘယ်လောက်တောင်900တောင်တော့အကောင်းဆုံးပြင်ဆင်ပြီးတော့မင်းကြီးတွေသွားပြီးတော့ခစားကြမယ်ဆိုပြီးတော့အကုန်လုံးတန်းစီပြီးတော့အဲ့ဒီပြတ်သက်ကြီးပေါ်ကိုတက်လာကြတာတယောက်မှမတက်ခဲနဲ့လို့အမိန်ပေးထားတာနော်သူတို့တက်လာတယ်တက်လာတော့ဘုရင်ကြီးကလည်းပဲယဟန်ဝတ်နဲ့အိန္ဒိယရမျက်လှော်ချပြီးတော့ဆင်းလာတာပြတ်သက်ပေါ်ကမောင်မတွေနဲ့မိဖုရားကြီးကောင်းဆောင်တဲ့အဖွဲ့ကလည်းတက်သွားတာမမှတ်မိဘူးဗျာမင်းကြီးကိုမင်းကြီးရဲ့နန်းတော်ကိုကြွမြဲဖြစ်တဲ့ပြည့်စည်ကဗုဒ္ဓအရှင်မြတ်တပါးပဲနဲ့တူတယ်လမ်းဖယ်ပြီးပြီးတော့ရှ िख ိုးဝှချပြီးတော့ဒီလိုပဲဘေးကနေကျုံကျုံလေးတွေထိုင်တာဘုရားလောင်းကလည်းအေးရရအသာလေးဆင်းသွားတာဘေးတည်းချောနေတာပဲเนาะသူရဲ့ခရီးစဉ်ကအဲ့ဒီလိုအောက်လေဆင်းသွားပြီဆိုတော့မိဘရားတွေကပြတ်သက်ပေါ်တက်တော့ဖိုးပေါ်မှာကရင်ပေါ်မှာဆပင်တွေတွေ့ပြီဝစ်လဲတော်တွေတွေ့ပြီအဲ့ဒီတော့မှဩခုနကတွေ့လိုက်တာတို့ရဲ့အရှင်သခင်ကိုဆိုပြီးတော့ငိုယူပြီးတော့လိုက်ကြတာအဲ့ဒီမှာတနန်းတော်လုံးအော်အော်တောင်းသင်တခါတည်းလှုပ်လှုပ်ရွရွဖြစ်တယ်အကုန်လုံးရင်ဘတ်စီတီတခါတည်းတားကြတာဘလို့မှတားလို့မရတားလို့မရပါမယ်အဲ့ဒီတီဝလိဒေဝီမိဖုရားကြီးကောင်းဆောင်တဲ့မိဖုရားငယ်900မူရိမတ်တီတိုင်းသူပြည်သားတွေဒီလောက်ဉာဏ်ပညာအကျင့်သီလနဲ့ပြည့်စုံတဲ့အရှင်ကိုတို့ဘယ်မှာရနိုင်မှာလဲဒါကြောင့်အရှင်မင်းတရားကျွန်တော်မျိုးတို့ကိုစွန့်ပြီးတော့မသွားပါနဲ့ဆိုပြီးတော့ငိုပြီးတော့လိုက်တားကြတာ နဲနဲနောနောဒါတာမဟုတ်ဘူးနော်အေးတန်းတော်လုံးတတိုင်းပြည်လုံးလို့ပြောလို့ရတယ်အဲ့ဒါလူအုပ်ကြီးနောက်ကတကက်ဖွေးနေအောင်လိုက်တာရှေ့ကနေပြီးတော့ဘုရားလောင်းကတပါးတည်းမိဘကြီးကောင်းဆောင်တဲ့တိုင်းသူပြည်သားတွေအကုန်လုံးမူးကြီးမတ်ရတယ်အကုန်လိုက်တာနော်ဘလို့မှဒါလို့မရဘူးအဲ့ဒီတော့မိဘကြီးကညံရှိဘလို့ဒါလဲဆိုတော့စစ်သူကြီးကိုအမိန်ပေးတယ်ဟိုရှေ့ကနေကြိုသွားအိမ်အဟောင်းတွေဇရက်အဟောင်းတွေအကုန်လုံးမီးတိုက်အဲ့ဒါကောက်ရွေးတွေကိုရေဆွတ်ပြီးတော့မီးခိုးတွေဥအောင်လုပ်အဲ့ဒီမှာမီးကြီးလောင်းနေရှင်မင်းကြီးအရှင်မင်းကြီးထွက်မယ်မရမကြံသေးဘူးတိုင်းပြည်ကြီးမီးလောင်နေပါပြီဒီမီးတွေကိုငိမ့်ပြီးတော့မှထွက်တော်မူပါအဲ့ဒီတော့ဘုရားလောင်းကဘာပြန်ပြောတော့ဆိုတော့ဒါငါတိုင်းပြည်မဟုတ်ဘူးတဲ့မီးလောင်ယုံမကလို့ဘာပဲဖြစ်နေနေငါနဲ့မဆိုင်ဘူးငါမှာကြောင်းကြခြင်းမရှိတော့အပြက်ဖြစ်နော်အဲ့ဒါနဲ့အဲ့လိုနေတားလို့မရတော့တခါစစ်သူကြီးကိုအမိန်ပေးတယ်ဟေးခိုးသားဓမြတွေထားကြွတဲ့ပုံတရံချိတ်ရည်တွေလောင်းပြီးတော့တချို့လဲသွေးသံရဲရဲနဲ့တခါတည်းသေးနေတဲ့ပုံတွေဒဏ်ရာရနေတဲ့ပုံတွေပြေးလွှငိုယိုအော်ဟစ်ပြီးတော့တခေရုပ်ရုပ်သေးသေးကြီးဖြစ်တဲ့ပုံတရံရှိကနေကြိုးပြီးတော့စီမံတာရှင်မင်းကြီးကြည့်ပါဦးရှင်မင်းကြီးထွက်မေမမကြံသေးဘူးတိုင်းပြည်ကြီးတခိုးဓမြတွေဖြက်စီးလို့ပြက်စီးနေပါပြီအဲ့ဒီတော့ဘုရားလောင်းကဘာပြောတုံဆိုတော့ဒါမိဘရားရဲ့လက်ချက်ဆိုတာသိတယ်ဘုရားလောင်းကဟုတ်လားအဲ့ဒီတော့မိဘရားကြီးဒါငါတိုင်းပြည်မဟုတ်တော့ဒါငါနဲ့မဆိုင်တော့ဘူးဒါငါအဲ့အတွက်ဘာမှကြောင်းကြဆိုင်เสียရမဟုတ်တော့ဘူးဆိုပြီးတော့ကြွားမြေးတိုင်းဆက်ကြွားသွားဟုတ်လားအဲ့ဒီလိုကြွတ်သွားတော့လည်းပဲနောက်ကတိုင်းသူပြည်သားတွေအကုန်လုံးယုံနဲ့လိုက်နေတော့ဘုရားလောင်းကစိတ်ပြတ်မှာဗောဗျစိတ်ပြတ်တော့နောက်လှဲပြီးတော့ကြည်တယ်ဘုရားလောင်းလည်းရက်တော့အကုန်လုံးရက်သွားရက်ပြီးတော့ဘုရားလောင်းကမေးတယ်ဒါပစုတိုင်းပြည်လေဒီမိထီလာတိုင်းပြည်ကြီးဟာရှင်မင်းရဲ့ရဲ့တိုင်းပြည်ပါတေးကြတယ်နော်မှန်လားပါတေးကြကြောင်းပါအကုန်လုံးပြောနေကြအဲ့ဒီလိုဆိုရင်အမိတ်မှတ်ဟောဒီစီးချောင်းကိုကြော်တဲ့လူရာဇဒံဆိုပြီးတော့လှန်တန်တဲ့မြေကြီးကိုချစ်ပြဘယ်သူမှမကြော်ရဲဘူးအဲ့ဒါဘုရားလောင်းစိုက်နဲ့တပါးတည်းကြွသွားတာလူအုပ်ကြီးအဲ့ဒီစီးချောင်းရဲ့ဟိုဘက်မှာကုန်ချမ်းနေရတာဒါပေမဲ့မိဘရားကြီးကဘယ်လိုမှမခွဲနိုင်ဘူးအဲ့ဒါနဲ့ဘာလုပ်လဲဆိုတော့မိဘရားကြီးကလူလိမ့်အော်ဟစ်ငိုးယူပြီးတော့အဲ့ဒီနားနဲ့လူလိုက်တာစီးချောင်းကြီးကပြက်သွားရောပြက်ပြီးတော့ဟိုဘက်ရောက်သွားတော့မိဘရားကြီးကလိုက်သွားအဲ့တော့လူတွေကလည်းဒါမိဖုရားကြီးဖြစ်တာတို့ဖြစ်တာမဟုတ်ဘူးအဲ့တော့တို့ဒီနားကနေဖြတ်မယ်ဆိုတော့အကုန်လုံးလိုက်ကြပြန်ရောတဲ့ဟုတ်လားပိဿဘုရားလောင်းရဲ့နိခမပါရမီမခက်ခဲဘူးလားဗျာခက်ခဲတယ်အဲ့ဒီလိုခက်ခဲတဲ့အခါကျတော့ဘုရားလောင်းကပြန်ပြီးတော့တားလို့လည်းမရမိဖုရားကြီးကိုဟောပြောပြီးတော့ဆုံးမလို့လည်းမရမိဖုရားကြီးကငိုယိုပြီးတော့ตาလေးကိုနမ်းအပ်ခဲ့ပါဦးငြိမ်းချမ်းအောင်လုပ်ခဲ့ပါဦးအမျိုးမျိုးပြောတာပေါ့ဗျာအဲ့ဒါဦးဇင်းတို့အကျယ်သိခြင်းရင်တော့ဇက်ကြီး10ဘွဲ့ကိုပဲရှားပြီးတော့ဖတ်ကြဟုတ်လားအင်မတန်အရသာနဲ့ပြည့်စုံတယ်လို့တော့ဦးဇင်းတို့ကတော့ယူဆအဲ့ဒီလိုနဲ့သွားရင်းနဲ့ဦးဇင်းတို့နာဒရယတိဆိုတာရှိတယ်ဟိမွန်တာမှာဇံပင်ကြီးရပြီးတော့ချမ်းချမ်းသာသာနေတာငါလိုဇံချမ်းသာကိုရှားဖွေးနေတဲ့ပုဂ္ဂိုလ်တွေဘယ်မှာမြန်ရှိလဲမသိဘူးလို့သူကလည်းစဉ်းစားတယ်တဲ့အဲ့ဒီနေ့မှာစဉ်းစားတော့ဩမဟာဇနကမင်းကြီးတိနံစည်းစိမ်စွန့်လို့ထွက်လာပါကိုအဲ့ဒါနဲ့ဩအနှောင့်အယှက်တွေလည်းဖြစ်နေတယ်ငါသွားပြီးတော့ကူညီမယ်ဆိုပြီးတော့ကောင်းငင်ကနေဇန်ရင်ရှိပြီးတော့ဩရှင်ယသိယုံစူးစူးစူးစူးအုပ်နဲ့ပွဲကြီးလမ်းကြီးမြန်ကျင်းပနေတာလားတဲ့ရွဲ့ပြီးတော့ပြောတာအဲ့ဒီလိုပြောတော့ဘုရားလောင်းကနည်းနည်းတော့ရှင့်မှာပေါ့အဲ့ဒီတော့ဘာပြောတုံဆိုတော့မဟုတ်ပါဘူးရှင်ရသေးတဲ့ကိလေသာဒီဟူသောစီယူကြီးကိုကြော်ဖြတ်ဖို့ကြိုးစားနေတာပါတဲ့ဒါကဥစဉ်ကအရက်စကားလေးနဲ့ပြောတာနော်စာတဲကတော့ကိလေသာဆောင်းရန်ကိုဆောင်းရန်ဆိုတာဥစဉ်တို့တောလို့ဆိုရင်တော့စီယူမြို့လို့ဆိုရင်တော့အုတ်တတိုင်းပေါ့ဗျာဟုတ်လားအဲ့ဒီလိုကိလေသာစီယူကြီးကိုကြော်ဖြတ်ဖို့ကြိုးစားနေတာပါကျွန်ုပ်မဟာစနကမင်းပါအဲ့ဒီလိုပြောတဲ့အခါကျတော့နာရဒယသိကမင်းကြီးဒီသင်္ကန်းလေးဝတ်ပြီးတော့ဒီဆံကလေးပယ်လိုက်ယုံနဲ့ကိလေသာစီယူကိုကြောနိုင်ပြီလို့မြန်ထင်သလားတဲ့
လေးနဲ့တည်းနော်ဒါလေးဝှက်လိုက်တာနဲ့အသွင်လေးပေါက်လိုက်တာနဲ့အဖြူအမဲကနေအဖြူတန်းဖြစ်သွားမယ်လို့ထင်သလားတဲ့ဘုရားလောင်းအံ့ဩတယ်အဲ့ဒီမှာနာရဒယတိကဘုရားလောင်းကိုဆုံးမတယ်ယဟန်ဖြစ်ပေမလို့ယဟန်တရားကိုဆက်ပြီးတော့ကြင့်အောင်မှလဲပဲတကယ်និခမဆိုတဲ့လွတ်မြောက်ခြင်းအစစ်ကိုရမှာအခုဒီလိုကြီးယုံဖြစ်နေတာကြီးမကောင်းပါဘူးလို့ပြောသွားတာအဲ့ဒီလိုပြောသွားတော့ဘုရားလောင်းကဂိုင်းငါတော့ဒုက္ခပဲနောက်ကလူတွေလည်းဘလို့မှမတားနိုင်ဘူးအဲ့ဒါနဲ့နောက်မိခါစိန်ယသိတယ်နောက်ယသိတပါးရောက်လာပြန်တယ်အဲ့ဒီယသိကကောင်းကင်ကနေလာပြန်တာပဲသောတော်တုန်းကနာရဒယသိလို့ဇံပင်ကြီးနဲ့ကြည့်ပြီးတော့ကူညီမလို့ရောက်လာတာဟုတ်လားအဲ့ဒီမှာသူကဘာပြောတုံဆိုတော့အရှင်ယသိရွှေခွက်ကြီးကိုစွန့်ပြီးတော့ဘာမှအဖိုးမထိုက်တဲ့မြေစပိတ်ကိုတဲဆောင်းလာအင်မတန်အဖိုးထိုက်တဲ့ဝစ်လဲတော်တွေကိုစွန့်ပြီးတော့ဘာမှအဖိုးမတိုက်တဲ့ပန်းတကူသင်္ကန်းကိုဆောင်းလာတာသင်ကိုတိုင်းသူပြည်သားတွေကသဘောမကျလို့နှင်ထုတ်လိုက်တာလားမသိဘူးတဲ့ဟောမခံချင်အောင်ပြောတာနော်အဲ့ဒီတော့ဘုရားလောင်းကဘာပြောတုံဆိုတော့တိုင်းသူပြည်သားတွေကငါ့ကိုသိစ်ချစ်တယ်တဲ့တကယ်စင်စစ်ငါတန်တရားဝတ်ကလွတ်အောင်ဆိုတဲ့မြင့်မြတ်တဲ့ရည်ရွယ်ချက်နဲ့ဒီအဝတ်ကိုဝတ်လာတာတဲ့အဲ့ဒီလိုပြောတော့မိဃသိန်ယသိကတိတ်တော်တာပဲသင်ပြောတဲ့စကားတိတ်ကြီးကျယ်တာပဲဦးစင်ကအသေးစိတ်မပြောနိုင်ဘူးနော်အချိန်ကသတ်မှတ်ထားတာတောင်စေတော့မယ်ဗျဟုတ်လားအဲ့ဒီတော့သူကဘာပြောတုံဆိုတော့အရှင်ရဲ့ဆရာဟာဘယ်သူမှန်းဖြစ်လိမ့်မလဲဖျားပဲဖြစ်မလားမသိဘူးတဲ့အဲ့ဒီတော့ဘုရားလောင်းကငါမှဆရာမရှိပါဘူးတကယ်တမ်းငါရဲ့ဆရာဟာဘယ်သူလဲလို့မေးရင်တရပင်နှစ်ပင်ပဲတဲ့သူဆရာဟာဘယ်သူလဲတရပင်နှစ်ပင်နေတဲ့တီးတယ်ဆိုရင်အနှိမ့်ချက်ခံရမယ်မတီးဘူးဆိုရင်ချမ်းသာမယ်အကျဲချက်ပြီးတော့တွေးဆရာအသေးစိတ်ပြောတော့ဘူးနော်အေးအဲ့ဒီလိုနဲ့ဘုရားလောင်းကြီးကိုဆုံးမပြီးတော့အဲ့ဒီမိဃစဉ်ယသိကလည်းပဲဆက်ပြီးတော့ခྱི་ထွက်သွားတာအဲ့ဒီလိုခྱི་ထွက်သွားရင်းနဲ့တခါတည်းမိဘရားကတော့လိုက်နေတာပဲအဲ့ဒါရက်ပေါင်းများစွာတောင်ကြားလာပြီညရောက်ရင်တစ်တက်ကြီးတဲပြီးတော့သူကအဲ့ဒီတစ်တက်ထဲမှာအိတ်တာမိဘရားကဘုရားလောင်းကတော့အဲ့ဒါသစ်ပင်ခြေရင်တစ်ခုခုမှပဲအိတ်တယ်နော်အင်မတန်ခဲရင်တယ်နော်နိခမပါရမီရအောင်လှုပ်ဖို့လွယ်သလောက်စွန့်ပြီးဆိုတော့ခဲရင်တယ်ဆိုတာလေးကိုပြောပြနေတာဟုတ်လားအဲ့ဒီလိုနဲ့သွားရင်နဲ့မနဲ့လင်းလာတော့တနေ့တော့စွန့်ကန်ထွက်တယ်ဘုရားလောင်းကဟိုကကတ်တဲ့စွန့်နေမစားဘူးနော်စွန့်ကန်ထွက်တော့စွန့်ကန်သွားရင်နဲ့ခွေးတကောင်ကအမဲသားတစ်ခုကိုချီးလာတာအမဲခင်ချီးလာပြီးတော့အဲ့ဒီနာပြုတ်ကြတာလူတွေကိုကြောက်တော့ခွေးကလည်းပြင်းရောပြင်းရောဘုရားလောင်းကပိုင်ရှင်မရှိဘူးဆိုပြီးတော့အဲ့ဒီအမဲခင်လေးကိုရေဆေးပြီးတော့စားတာဗျာစားတော့မိဘရားရှင်ဘတ်ထုမင်းကြီးဒီလောက်မြင့်မြတ်တဲ့အမျိုးကနေခွေးပါးစပ်ကကြံ့လာတဲ့ဒီအစာကိုစားတာမသင့်တော်ပါဘူးတဲ့အဲ့ဒီတော့ဘုရားလောင်းကဘာပြောတုံဆိုတော့ဒါခွေးကစွန့်သွားပြီတဲ့ငါ့အတွက်တရားသဖြင့်ရတဲ့ပစ္စည်းအင်မတန်မွန်မြတ်တယ်တရားသဖြင့်ရတဲ့ပစ္စည်းအင်မတန်မွန်မြတ်တည်းတရားသဖြင့်မရတဲ့ပစ္စည်းဒီသာလဲဘလောက်ဖယ်တန်းနေနေအဲ့ဒါတန်ဖို့မရှိဘူးတဲ့အကျယ်ပြောစရာသိကောင်းတယ်မပြောအားဘူးဟုတ်လားနောက်တကကြီးဒီမိုင်းမြားရှေ့ဆက်ရအောင်မယ်နော်အေးအဲ့ဒီလိုသူတို့နှစ်ယောက်အချီချပြောမိဘရားကြီးငြိမ်သွားရောအဲ့ဒီလိုနဲ့ရှေ့ဆက်သွားရင်နဲ့ရွာတရွာနာရောက်အဲ့ဒီလိုရွာတရွာနာရောက်တဲ့အခါကျတော့ကလေးမလေးတွေကစားနေတာတွေ့တယ်။ကလေးမလေးတွေကစားနေတာဘာလို့ရင်းကစားနေတာလဲဆိုတော့ဆံပြာရင်းနဲ့ကစားနေတာဖုန်တွေကိုသဘောလေးတွေထည့်ပြီးအဲ့ဒီမှာကလေးတယောက်ကတစ်ဖက်ကလက်ကောက်တစ်ဖက်ဝတ်တယ်တစ်ဖက်ကနှစ်ခုဝတ်ထားတယ်။နှစ်ဖက်ဝတ်တဲ့ဘက်ကလက်ကောက်ကချွန်းနဲ့မြည်တယ်။မြည်တော့ဘုရားလောင်းကညံရှိတယ်။ဒီကလေးမလေးညံရှိရင်ဒီတိဝလိဒေဝီမင်းသမီးကိုပြန်နှင်ဖို့အတွက်အထောက်အကူပြုတံကောင်းရဲ့ဆိုပြီးတော့ဟေးမင်းရဲ့လက်တစ်ဖက်ကဘာလို့မီးနေတာတုံးလို့မေးတယ်။မေးတော့အဲ့ဒီကလေးမလေးကဥပလွန်ထေရဲ့အလောင်းဆိုတော့ညံရှိတယ်။မင်းကြီးတဲ့။တစ်ဖက်တည်းဆိုတော့အတန်မထွက်ဘူးနှစ်ဖက်ဆိုတော့အတန်ထွက်လာတယ်တဲ့။အဲ့ဒီတော့လောကကြီးမှာလဲနှစ်ယောက်ဆိုတာဖြစ်လာရင်ညင်းရခုံရတော့တာပဲတဲ့အတန်တွေထွက်လာတော့တာပဲတဲ့။နော်။ဝိဝါဒောပတ္တောဒုတိယောကိနေကောဝိဝတိတ္တတိဒုတိယမြောက်အဖို့ဆိုတာရှိလာတဲ့ဆိုရင်အတန်လေးထလာတော့တာပဲနော်တယောက်တည်းဆိုရင်ဘယ်သူနဲ့ညင်းမှလဲတဲ့အဲ့ဒီအမျိုးသမီးလေးကပြောနေတာနော် အေးဒါကြောင့်တကက်ကြီးကျယ်တဲ့နတ်ပြည်နိဗ္ဗာန်ဆိုတဲ့စီးစိမ်တွေရကျင်နေဆိုရင်တယောက်ထချင်းနဲ့အခုအရှင်ယဟန်ကြည့်ရတာဒါအရှင်ယဟန်ရဲ့မိမလားနှမလားအမလားတဲ့မေးတာဗျာဟုတ်လားယဟန်ဖြစ်ပြီးတော့နောက်ကမိမတွေတယုံယုံနဲ့ဘယ်ကြည့်ကောင်းပါလဲတဲ့တကယ်ဆိုရင်နှမဖြစ်အောင်တောင်မှဒီလူကြီးလိုက်နေတယ်ဆိုရင်တနေ့နေ့အဲ့ဒါရှင်ယဟန်ရဲ့အန္တရာယ်သေချာပေါက်ပြုတ်လိမ့်မယ်တဲ့အဲ့ဒီကလေးမလေးကအဲ့လိုပြောတော့ဘုရားလောင်းကသဘောကျသဘောကျအဲ့ဒါနဲ့တေဝလိဒေဝီဘက်ကိုလှည့်ပြီးတော့တေဝလိမင်းစဉ်းစားပါ။အိုးငါရဲ့အခိုင်းအစေလောက်ရှိတဲ့ဒီကလေးမလေးကငါကိုအခုအရှက်ရအောင်ပြောနေပြီ။ငါကိုဆုံးမနေပြီ။မင်းကြောင့်ငါဒီလိုအဆုံးမခံနေရ။ဘုရားလောင်းကမင်းစဉ်းစား तू ပြောတာလည်းတကယ်သဘာဝကျတယ်။ဒါကြောင့်ဒီနေ့ကစပြီးမင်းကလည်းငါကိုမင်းလင်းလို့မပြောပါတော့နဲ့။ငါကလည်းမင်းကိုငါမရလို့မပြောတော့ပါဘူးတဲ့အဲ့ဒါလို့ပြောတော့နှစ်ပေါင်း 9,000 ကျော်ပေါင်းသင်းလာတဲ့ဇနီးခင်မွန်းအသေးနှလုံးကိုလှမ်းနဲ့ထိုးတယ်လို့ခံစားရတယ်တဲ့အတိဝလိကလည်းအဲ့ဒါမျက်ရည်တွေတွေကြားပြီးတော့မင်းနေရဒီလူကြီးမပြောလိုက်ပါနဲ့သူ့ဘက်ကကြည့်တော့လဲသနာเสียရပဲเนาะအဲ့ဒါနဲ့ဘုရားလောင်းကအပြက်ပြောတယ်ဟောဒီမှာဘဲဘက်တလန်းညာဘက်တလန်းမင်းကြိုက်တဲ့လမ်းကိုသွားဒီအချိန်ကစပြီးမင်းနဲ့ငါအပီးပိုင်လမ်းခွဲကြစို့ငါလုံးဝဆုံးဖြတ်ထားတယ်အဲ့ဒီတော့ဒီဝလီကမျက်ရည်တွေကြာဘယ်လိုမှမတတ်နိုင်အဲ့ဒါနဲ့ကဲအရှင်မင်းနေရကယောက်ျားလေးဆိုတော့လက်ရလမ်းကိုကြွပါကျွန်တော်မျိုးမကြီးလဝဲလမ်းသွားပါမယ်ဆိုပြီးတော့သွားဖះလောင်းလေးကြွသွားရောဒီဝလီလည်းကြွသွားရောနဲနဲလေးလေးရောက်ရောငါဒီအရှင်သခင်နဲ့ကင်းပြီးတော့ဘယ်လိုမှမနေနိုင်ဘူးဆိုပြီးတော့ငိုးပြီးတော့ပြန်လိုက်တာပဲဗျာမိဖုရားကြီးကမိဖုရားကြီးလိုက်တယ်ဆိုတော့မိဖုရားငယ်ဒီကိုအမတ်ဒီရောအကုန်လုံးလိုက်ကြပြန်ရောပေးတဲ့ရေဒုက္ခရောက်နေတာနော်အဲ့ဒါဘုရားလောင်းကလည်းစိတ်ပြဲပြီးတော့သွားလာသွားရင်းနဲ့ရွာတရွာရောက်ရွာတရွာရောက်တော့အတူချုပ်ပဲပြောကြပါစို့လေးသမားတစ်ယောက်ကမြားတံကိုမီးအပူပေးပြီးတော့ဖြောင်းနေတာတွေ့တယ်တွေ့တဲ့အခါကျတော့ gain ဒီလူညံရှိရင်လည်းအထောက်ကူရရန်ကောင်းရဲ့ဆိုပြီးတော့လေးတံဖျားတံလေးကိုဖြောင်းနေတာကမျက်လုံးတစ်ဖက်ကိုမှိတ်ပြီးတော့ကြည့်ပြီးတော့ဖြောင်းတာကိုဗျာဟေးမင်းဘာကြောင့်မျက်လုံးတစ်ဖက်ကိုမှိတ်တာတော့အဲ့တော့ဟိုလေးသမားကလည်းညံရှိတယ်ပြန်ပြောတယ်နှစ်ဖက်ကြည့်လို့ရှိရင်အမြင်တွေကထွေပြားနေတယ်တဲ့တစ်ဖက်သေးကြည့်မှတစ်ချောင်းတည်းမြင်တာနှစ်ယောက်ဆိုတာဖြစ်လာရင်အတန်တွေထွက်လာတာတဲ့အဲ့ဒါအရှင်ယဟန်ရဲ့အဲ့ဒါမိမလားသို့မဟုတ်နှမလားတဲ့ဒါကြီးတွေလိုက်နေတာကြည့်မကောင်းဘူးတဲ့ပြောပြန်ပြီနော်ပြောတော့ဘုရားလောင်းကသဘောကျတယ်တိဝေဝိလိပဲလှည့်ပြီးတော့ကြည်စမ်းအင်မတန်အဆင့်နှိမ့်နဲ့မုတ်ဘူးလို့လူကငါ့ကိုဆုံးမနေပြီတိဝေလိမင်းကြောင့်မင်းစဉ်းစားပါဦးဒီနေရာတော့ဘုရားလောင်းကမေတ္တာရက်ခံနေဗျမင်းငါ့ကိုတနာပါဦးနဲ့ဒါလေးတောင်ပါတယ်တော်တော်ကြည်ကွဲเสียရလဲကောင်းတယ်เนาะပုထုရှင်စိတ်နဲ့ကြည့်မယ်ဆိုလို့ရှိရင်အဲ့ဒီလိုပြောတော့တေဝလိကလည်းဒါလည်းဟုတ်တာပဲဒါပေမဲ့ငါကလည်းမခွဲနိုင်ဘူးသူ့ဘက်ကလည်းဟုတ်နေတာအဲ့ဒါနဲ့မင်းနေရဒီလိုတော့မပြောလိုက်ပါနဲ့အဲ့ဒီလိုပြောတော့ gain ဒီတခါတော့မင်းငါနောက်တကယ်မလိုက်ခဲ့တော့နဲ့လမ်းနှစ်ခွတွေးပြန်ပြီးမင်းကြိုက်ရလမ်းသွားအဲ့ဒီလိုပြောတော့တေဝလိကလဝဲလမ်းလျှောက်ရှာတယ်လျှောက်တော့နောက်ကလူတွေကလည်းမျက်ရည်တွေနဲ့ဘုရားလောင်းကလည်းတပိတ်ကလေးလွယ်ပြီးတော့ကြွသွားရောအဲ့ဒါတခေါ်လောက်လေရောက်ရောငါဒီအရှင်သခင်နဲ့ကင်းပြီးတော့ငါဘလို့နေရမှတော့ဆိုတော့လိုက်ပြန်လာပဲတဲ့နော်အဲ့ဒါလူတွေကလည်းလိုက်ပြန်ရောအဲ့ဒီလိုနဲ့သွားရင်းနဲ့ဘလောက်ထိကြာသွားတော့ဆိုတော့ယူဇနာ60လောက်တော့ဝေးသွားတယ်တဲ့မိတိလာပြည်နဲ့လာနဲ့ချီပြီးတော့တောင်ကြာမယ်နော်ဘုရားလောင်းတွေ့တဲ့ရောဆွန်ခံဆိုင်နဲ့ဟိမွန်တာရောက်သွားတာအဲ့ဒါနောက်တော့ဟိမန္တာအဝတောအုပ်အဝကိုရောက်လာရောက်လာတော့ဘုရားလောင်းကတောကြီးတဲကိုဝင်တော့နောက်ကြည့်တော့ရွာလေးမြို့လေးကြမ်းရစ်ပြီအဲ့ဒါနဲ့အဲ့ဒီနားရောက်တော့ဘုရားလောင်းကလည်းကြံရမရမာလို့တုံဆိုတော့ဖြူစံမြက်တဲ့မြက်ပင်ကလေးပေါက်နေတာရှိတာဟုတ်ဗျအဲ့ဒီမြက်ကိုလက်တော်နဲ့ဆွဲနှုတ်လိုက်ပါလာရောပြုတ်ဆိုပါလာရောပါလာတော့တေဝလိကိုပြန်တယ်တေဝလိဒေဝီမင်းကြည့်ပါဦးဟုတ်ရင်ငါနှုတ်လိုက်တဲ့မြက်နဲ့ကြံရစ်တဲ့အပင်နဲ့တဖန်ပြန်ပြီးတော့ဆက်တယ်ဆိုတာဖြစ်နိုင်မအောင်မလားတဲ့မဖြစ်နိုင်တော့ပါဘူးဗျာအေးအဲ့ဒါလိုပဲမင်းနဲ့ငါဟာတဖန်ပြန်ပြီးတော့ဆက်တယ်ဆိုတာဘယ်လိုမှမဖြစ်နိုင်တော့ဘူးလို့ အပီးအပြတ်ပြောလိုက်တယ်အဲ့ဒီလိုလဲပြောလိုက်ရောမင်းဘူးဥောဘာသာဆရာတော်ကလည်းအရေးကောင်းတယ်ဗျာမသေးမသာရှင်စီတော့ဆိုပြီးတော့လက်နှစ်ဖက်နဲ့ယင်ကိုတီးတယ်တဲ့တေဝလိကအဲ့ဒီလိုယင်ဘက်ကိုတီးပြီးတော့တခါတည်းငပြောပင်ဓာတ်နဲ့ပိုင်းလိုက်တယ်လို့ဘုံဆိုလဲသွားလုံးဝသတိမရတော့တနာလည်းကောင်းတယ်နော်အဲ့ဒါနဲ့အမတ်တွေလည်းပြပြပြပြနဲ့ဟာမီဘုရားကြီးကိုဝိုင်းပြူစုအကုန်လုံးယုံယုံနဲ့ဘုရားလောင်းကိုအာယုံမဆိုင်နိုင်ခင်မှာဘုရားလောင်းကအဲ့ဒီတောထဲကိုအပြေးဝင်ပြေးတာအပြေးကိုဝင်ပြေးလိုက်ရတာနော်ဝင်ပြေးပြီးတော့အဲ့ဒါကွေ့ပတ်ပြီးတော့သွားတာပျောက်သွားရောအဲ့ဒါမိဘုရားကြီးသတိရလာတော့ကဲမောင်းတော့နောက်လိုက်မယ်လိုက်မယ်ဆိုကြည့်တော့ဘယ်ဒီနေမှမသိတော့ဘယ်သွားတာတော့မင်းတို့ပြောပါအောင်ဆိုတော့ဘယ်သူမှလည်းမပြောနိုင်ဘူးအဲ့ဒီမှာမိဘုရားကြီးကဂိုင်းဘယ်လိုမှမရတော့ဘူးဆိုတော့ငိုပြီးတော့အဲ့ဒီမျက်ပင်လေးနှုတ်တဲ့နေရာကိုစီဒီလေးတေးတယ်အဲ့ဒါကိုမျက်ရည်လေးနဲ့ရှစ်ခိုးတယ်ဟုတ်လားအဲ့ဒါနဲ့သူအများကြီးပဲစီဒီတွေတေးတေးတေးတေးသွားဟိုဆံပြတဲ့ကောင်မလေးနဲ့တွေ့တဲ့နေရာလေးသမားနဲ့တွေ့တဲ့နေရာအမဲခင်လေးပြစ်ချပြီးတော့စားတဲ့နေရာဟုတ်လားအေးနာရဒယတိတို့မိဂါစိန်တို့နဲ့တွေ့တဲ့နေရာလေးစီဒီလေးတွေတေးတေးတေးတေးပြီးတော့မီးရှို့တဲ့နေရာတပုံထားတဲ့နေရာစီဒီလေးတွေတေးပြီးတော့သူလည်းပဲမြင့်မြတ်တဲ့အကျင့်ကိုနန်းတော်ရောက်တော့ကျင့်တယ်လို့ဆိုပါတယ်။ဘုရားလောင်းကတော့အဲ့ဒါခုနှစ်ရက်အတွင်းမှာပဲဇန်အပိညာဉ်ရပြီးတော့ဇန်တမာပတ်ချမ်းသာကိုခံစားရတယ်။နှစ်ပေါင်း3000လူပြည်ကိုလူဘဝကိုအဲတိုင်းပြည်ကိုပြန်မလာတော့ဘူး။အဲ့ဒီတော့ထဲမှာပဲနေတာ။အဲ့ဒီတော့ဘေးတပ်ပေါင်းသူတော်ကောင်းတို့ကိုဦးဇင်းတို့ကနိခမပါရမီဆိုတာလေးနဲ့ပတ်သက်ပြီးတော့လူတော်တော်များများကရှားအောင်ရှားတဲ့နေရာမှာသာခဲရင်တယ်လို့ထင်ကြတာလေပေးတဲ့ရရှားတာနဲ့စွန့်တာနဲ့ဘယ်ဟာခဲရင်မဲ့ထင်လို့စွန့်တာခဲရင်နေဟုတ်လားအခုဘုရားလောင်းကြီးစွန့်ဖို့မခဲရင်ဘူးလားကိုကစွန့်ရင်မလို့သူကအစွန့်မခံနိုင်တဲ့အခါမျိုးမှာပြဿနာတွေဖြစ်လာတာဟုတ်လားအေးဒါကြောင့်နိခမပါရမီနဲ့ပတ်သက်ပြီးတော့ဘေးသာပေါင်းသူတော်ကောင်းတို့ကိုဦးရှင်တို့စနကဇတ်တော်ကိုပြောလိုက်ပါတယ်အချိန်တောင်ရှင်မန်းထားတာနဲ့နည်းနည်းပူသွားတယ်ဗျာပညာပါရမီကတော့နည်းနည်းတူတော့မယ်နဲ့တူတယ်ဟိုတဏှာကြီးဝဲမြန်းကြော်မာလားလို့လဲစိတ်မပြည့်နဲ့နော်ဟုတ်လားအဲ့ဒီတော့နိခမပါရမီနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့ခြုံမိအောင်ပြောကြည့်ကြအောင်စုဟုတ်လားအချုပ်ထောင်ထဲမှာအကြာကြီးစင်စင်ရဲရဲနေရတဲ့ယောက်ျားဟာအဲ့ဒီအချုပ်ထောင်ရဲ့အပေါ်မှာမမောတဲ့သဘောမရှိဘဲနဲ့လွတ်မြောက်ရေးအတွက်ပဲအမြဲစဉ်းစားနေသလိုဒီဘဝဒီတန်လျာကလွတ်ဖို့အတွက်အမြဲတမ်းလုပ်မယ်ပြောမယ်ကြံမယ်ဆိုရင်အဲ့ဒါနိခမပါရမီအိမ်မှာနေရင်းနဲ့လည်းပဲလောဘကြီးရာကနေနည်းအောင်လုပ်မယ်ကြီးရာကနေသေးအောင်လုပ်မယ်များရာကနေနည်းအောင်လုပ်မယ်ရှိရာကနေမရှိအောင်လုပ်မယ်ဆိုရင်လည်းပဲနိခမပါရမီမြောက်ပါတယ်လို့ဟုတ်လားအေးဒါကြောင့်ဦးဇင်းတို့နိခမပါရမီနဲ့ပတ်သက်ပြီးတော့ဒီလောက်နဲ့ကျင့်တတ်ကြရအောင်နော်နိခမပါရမီပြီးတော့ဘာပါရမီလဲပညာပါရမီပညာပါရမီဆိုတာကိုဆက်ပြီးတော့ဘုရားလောင်းစဉ်းစားရတယ်နာဟိတိဣဒ္ဓကာယေဝဗုဒ္ဓဓမ္မဘဝိတရေဘုရားဖြစ်ကိုပြုတတ်တဲ့ပါရမီဆိုတာဤ၍ဤမျှသာမကပေဘူးဆက်ပြီးတော့သူစဉ်းစားရတယ်ဝိစီဏံတော်တရတ္တခေစတုဋ္ဌံပညာပါရမီပုဗ္ဗကိဟိမဟေတိဟိအာသေးဝိတနိသေးဝိတံဝိစီဏံတော်ဆက်လက်၍စဉ်းစားဆင်ခြင်သည်ရှိသောတရားထိုခါ၌ပုဗ္ဗကိဟိရှိရှိ၌ဖြစ်ကုန်သောမဟေတိဟိဘုရားရှင်ကိုယ်တော်မြတ်ကြီးတို့သည်အာသေးဝိတနိသေးဝိတံအဘမအထက်ထမိဝဲအတော်စတုဋ္ဌံလေးခုမြောက်ဖြစ်သောပညာပါရမီပညာပါရမီကိုအတ္တခိန်တွေ့မြင်တော်မူပြီလေးခုမြောက်ပညာပါရမီကိုဖျားဖြစ်ကြောင်းတရားလို့တွေ့ပါတယ်တွေ့တော့သူကိုယ်သူဆုံးမတယ်အီမန်တော်ပထမအီမန်တော်စတုဋ္ဌံဒါဝဒါလံကတ္တဝါတမာတိယပညာပါရမီတံကိသံယတိဘောဓိံပတ္တုမိစ္ဆတိသူမေရာပန္ဒိတအိုပညာရှိအမောင်သူမေရာတောသင်သည်ဘောဓိအရဟတမဉ္ဇံသဗ္ဗညုတဉ္ဇံသူပတ်တုံရောက်ခြင်းသောယတိကိစ္စတိယတိအိစ္ဆတိအကယ်၍အလိုရှိသည်ပညာအံ
စတုဒ္ဓံစတုဒ္ဓံမြောက်ဖြစ်သောဤမအင်ပညာပါရမီကိုပရိပုရေယဖြည့်စည်းပါလောပညာပါရမီတံပညာပါရမီကိုကိစ္စပုရေယစီဘူးပါလောဖျားဖြစ်ခြင်းတဲ့ဆိုရင်စတုဒ္ဓံမြောက်ပညာပါရမီကိုသင်ကြိုးစားပါအဲ့ဒီပညာပါရမီကိုလည်းပဲသူဥပမာလေးနဲ့စဉ်းစားတယ်ပိတယေဥပမာ၄ခုမြောက်မှတ်ရတော့မယ်နော်ပြီးခဲ့ပြီသားဥပမာတွေလည်းမိတ်မပြင်းနဲ့ဟုတ်လားပညာပါရမီကိုသူကဘယ်လိုဥပမာနဲ့စဉ်းစားသလဲပန်းပုံကြီးပေါ်မှာထိုင်ပြီးတော့စဉ်းစားနေတယ်ဆိုတာလည်းမမိနဲ့နော်လူတွေနဲ့တည်းပူဇော်ထားတဲ့ပန်းပုံကြီးပေါ်မှာထိုင်ပြီးတော့သူမိသားရှင်သေးစဉ်းစားနေတာယထာမိဘိခုဘိခန္တောဟိနမုဂ္ဂထမေစီမေကုလာနိနာဝိဝေသံတောဧဝလပတိယာပနံတတိဝတောသဗ္ဗံကာလံပရိပု္ပ္ပံဗုဒ္ဓံဇနံပညာပါရမီတံကန္တဝါသံဘောဓိံပါပုနေတတိသူမီရာပန္ဓိတဩပညာရှိအမောင်သူမီရာယထာမိဥပမာအဖြင့်ဘိက္ခုယဟံတိဟိနမုဂ္ဂထာမိစီမေယုတ်အမြတ်အလတ်ဖြစ်ကုန်သောကုလနိအမျိုးအိမ်တို့ကိုနာပရိဝေစင်တိမရှောင်မခြင်းပဲဘိက္ခန္တောဆုံးခံသည်ဟောတိဖြစ်၏ဧဝံဤကဲ့သို့ဆုံးခံသည်ရှိသောယာပနံမြတ်တာလောက်သည်ကိုလပတိယထာယတကဲ့သို့တတိဝံဤအတူသာလျင်တွန်ပြီးသင်သည်လီသဗ္ဗံကာလအလုံးစုံသောကာလတို့၌ဘုဒ္ဓံဇနံပညာရှိတဲ့လူတွေရထံကိုချင်ကပ်ပြီးတော့ပရိပု္ပ္ပံပရိပု္ပ္ပံတော်ဖန်ဖန်မေးမြန်းသည်ဖြစ်၍ပညာပါရမီတံပညာပါရမီကိုပရိပုရေယဖြည့်စည်ပါလောပညာပါရမီကိုဖြည့်စည်သည်ရှိသောတွန်သင်သည်သံဘောဓိရထမေညံတပင်ညုဒညံသို့ပါပုနေတတိရောက်လေတံဥပမာလေးနဲ့သူကိုယ်သူဆုံးမဘာနဲ့ဥပမာပေးလဲဆိုတော့သုံးခံတဲ့ယဟန်တပိကလေးလူတပိကလေးပိုင်ပြီးတော့သုံးခံတဲ့ယဟန်အဲ့ဒါအိမ်တွေကိုမရွေးဘဲနဲ့အယုတ်အလတ်အမျက်မရွေးဘဲနဲ့အိမ်ပေါင်းရှိအိမ်တိုင်းအိမ်တိုင်းအစဉ်အတိုင်းခံသွားတယ်ဆိုလို့ရှိရင်သူနဲ့မျှတာလောက်ယုံဆွန်းကိုတေချာပေါင်းရမယ်တဲ့အယုတ်အလတ်အမျက်မရွေးဘဲနဲ့ဆွန်းခံတဲ့လူမျိုးသင်ဟာလဲပဲတဲ့သဗ္ဗံကာလံဒီစကားလေးစိတ်ဝင်စားစရာကောင်းတယ်ခတ်သိမ်းသောကာလတို့၌ပရိပု္ပ္ပံဗုဒ္ဓံစနံပညာရှိတဲ့လူတွေရဲ့ထံကိုချင့်ကပ်ပြီးတော့အဘာမှအတလဲလဲမေးမြန်းရမယ်တဲ့။နော်။အယုတ်အလတ်အမျက်အိမ်စင်မရွေးဘဲနဲ့ဆုံးခံတယ်လို့။ပညာရှိတယ်ဆိုလို့ရှိရင်ရုပ်တည်းလက်မျက်တည်းတွေမရွေးဘဲနဲ့မေးမြန်းရမယ်။မေးတဲ့နေရာမှာလည်းပဲသဗ္ဗံကာလံအမြဲတမ်းလို့ပြောတယ်။ဟုတ်ရဲ့လား။အဲ့ဒီလိုမျိုးသင်မေးမြန်းပြီးတော့ပညာပါရမီကိုဖြည့်မယ်ဆိုလို့ရှိရင်သင်ဟာအရဟတမဉ္ဇဉ်သဗ္ဗညုတဉ္ဇဉ်ကိုသိကြပေါ့ရပါလိမ့်မယ်တဲ့သူပေးတဲ့ဥပမာသဘောပေါက်ရလားအယုတ်အလတ်အမျက်မရွေးဘဲနဲ့ဆုံးခံတဲ့ယဟန်လူအယုတ်အလတ်မျက်မရွေးဘဲနဲ့ပညာရှိတယ်ကိုလိုချင်တဲ့အသိဉာဏ်ကိုရမယ်ဆိုရင်ဘဇုထံကပဲဖြစ်ဖြစ်မေးမြန်းရရမယ်ရှင်နေတာမျိုးကြောက်နေတာမျိုးမာနခံနေတာမျိုးမရှိသေးရဟုတ်ရလားအဲ့ဒီလိုမျိုးပညာပါရမီကိုဖြည့်မယ်ဆိုရင်သင်ဟာအရဟတမဉ္ဇဉ်သဗ္ဗညုတဉ္ဇဉ်ကိုရပါလိမ့်မယ်တဲ့ဟုတ်လားအဲ့တော့ဦးဇင်းတို့ပညာပါရမီဆိုတာနဲ့ပတ်သက်တော့ပညာဆိုတဲ့စကားလေးကိုရှင်းရမယ်ပညာဆိုတာအတူချုပ်ပြောရရင်တော့သိတာပါပဲနော်အပြာအဖြစ်သိတယ်လို့စာထဲကတော့အဲ့ဒီလိုပြောတယ်ဦးဇင်းတို့နားလေလွှဲယုံမဲပြောပါမယ်ပညာဆိုတာဘာလဲလို့မေးရင်တဘာဝတရားတွေရဲ့မမြဲခြင်းသဘောဆင်းရဲခြင်းသဘောအနှစ်မရှိခြင်းသဘောဆိုတဲ့ဒီလက္ခဏာ၃ပါးကိုသိရင်အဲ့ဒါပညာဟုတ်လားနောက်ဘဝတဏ္ဍာရီရဲ့ဆင်းရဲတွေကြီးပဲလို့ဒုက္ခသစ္စာလောဘမှန်သမျှဒုက္ခကိုဖန်တီးတာပဲလို့သမုဒယသစ္စာလောဘငြိမ်းမှဒုက္ခတကယ်ငြိမ်းနေဆိုတဲ့နိရောဓသစ္စာလောဘငြိမ်းအောင်အမှန်မြင်ခြင်းဆိုတဲ့တမာဒိဋ္ဌိကောင်းဆောင်တဲ့မဂ်ကင်၈ပါးကိုကျင့်မှသာလျှင်ဒုက္ခတကယ်ငြိမ်းမယ်လို့သိတယ်မဂ္ဂသစ္စာ
အဲ့ဒီသစ္စာလေးပါးကိုသိရင်အဲ့ဒါပညာလက္ခဏာရေး၃ပါးနဲ့သစ္စာလေးပါးကိုသိရင်ပညာဒါကအမြင့်ဆုံးကိုပြောတာဗျဦးဇင်းတို့လေဒီဆရာဘုရားကြီးကတော့ပြောပါတယ်အပြစ်ကင်းတဲ့နှုတ်မှုလက်မှုအတက်စုတွေအကုန်လုံးအဲ့ဒါပညာပါရမီရဲ့အဆောက်အဦတွေပဲတဲ့ဟုတ်လားလုတ်တဲ့တဲ့ဂင်တဲ့တဲ့ပြောတဲ့တဲ့ဆိုတဲ့တဲ့ဟုတ်လားအစဉ်ပြေအောင်ဘယ်လိုပြောမယ်ဘယ်လိုလုပ်မယ်အတက်ပညာပေါင်းစုံနော်အဲ့ဓာတွေအကုန်လုံးဟာတက်ရင်တက်သလောက်ပညာပါရမီကိုအထောက်အကူပြုတာပဲဟုတ်ရဲ့လားအေးဒါကြောင့်ပညာပါရမီကလည်းနေပဲအကျယ်ကြီးပဲနော်အေးအဲ့ဒီပညာသည်လောကကြီးမှာပေးတတ်ကြကြားဖို့ပါလေပညာတမအာဘာနတ္ထိကြားဖို့လားဘယ်မှာရေးထားတာတို့စာသင်ကျောင်းတွေမှာရေးထားတာဟုတ်လားပညာနဲ့တူတဲ့အကြောင်းအလင်းမရှိဖရားဟောဗျာနော်ဆိုကြပါတို့မှောင်းနေတာထဲမှာအလင်းရောင်တွေရောက်လာတာနဲ့တပြိုင်နက်တည်းအမှောင်တွေဟာမရှိတော့အမှောင်ပြောက်တာနဲ့အလင်းရောက်တာနဲ့ဘယ်သူကအရင်ဘယ်သူကနောက်လို့ပြောလို့ရလားရောက်တာနဲ့တပြိုင်နက်တည်းပြောက်တာပဲဟုတ်လားအမှောင်ပြောက်သွားတာနဲ့တပြိုင်နက်တည်းဘာတွေရှိတယ်ဘာတွေရှိတယ်လို့အကုန်လုံးမြင်မိသိပြီသိကောင်းတဲ့ဥပမာပဲနော်အဲ့ဒါလိုပဲတရားဓမ္မတို့ဥစဉ်တို့ရဲ့ဘဝမှာမဝေခွဲနိုင်တာတွေနားမလည်နိုင်တာတွေမှားယွင်းနေတာတွေအဲ့ဒီအခြေအနေမျိုးမှာပညာဆိုတာဖြစ်လာတာနဲ့တပြိုင်တည်းဝေခွဲနိုင်တယ်သိသွားတယ်နားလည်သွားတယ်ရှင်းသွားတယ်လင်းသွားတယ်ပညာရောင်ရှိတဲ့အတွက်ကြောင့်ကွဲကွဲပြားပြားမြင်သွားတာဟုတ်ရဲ့လားအေးဒါကြောင့်မြတ်စွာဘုရားကပညာဟိတ္ထောလောကသမေလောကကြီးမှာဉာဏ်ပညာသည်အမျက်ဆုံးပဲလို့မဟုတ်ဘူးလားဟုတ်တယ်ဗျဒါကြောင့်ပညာနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ရဲ့ခေါင်းထဲမှာပြောစရာတွေအများကြီးရှိတယ်ဦးဇင်းတို့ဒီမှာအတူချုပ်ကလေးတွေရေးထားတာရှိတယ်ကြံရင်မှာဆိုးလို့နော်တခါကြီးဒီမိုင်းမြအေးအဲ့ဒီတော့ပညာနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ကဘာကိုအရင်ပြောတဲ့ပြောခြင်းတော့ဆိုတော့ဒီမှာလူငယ်လေးတွေလည်းပါတယ်နော်မဟောတထာဇတ်ထဲကအပိုင်းကဏ္ဍလေးတစ်ခုကိုဖြတ်ပြီးတော့ပြောခြင်းမဟုတ်တာဇက်ဆိုတာကပညာကိုကိုစားပြုတဲ့ဇက်တော်ကြီးလေငငယ်လေးတွေကစားပြီးတော့တိတ်ပြီးတော့ထက်မြက်တဲ့လူသားတယောက်လေဦးဇင်းတို့ငငယ်တုန်းကကိုရင်လေးတွေကိုចောင်းသားလေးတွေကိုပုံမြင်ပြောရင်မဟုတ်တာဇက်ကိုပြောရင်တပတ်လောက်ပြောရတယ်တိတ်ပြောစရာကောင်းတယ်ကလေးဘဝလဲလုံးဝစိတ်ဝင်စားတဲ့အဖြစ်မဟုတ်တာလူကြီးဖြစ်လာတော့လဲစိတ်ဝင်စားတဲ့အဖြစ်နော်ဟိုကောင်းငင်ကနေပြီးတော့အမဲသားတွေကြီးကိုစွန့်တကောင်ကချီးလာတာလေချီလာတော့ဟာလူတွေကယုံယုံယုံယုံနဲ့လိုက်ကြတာမောသရာအဲ့တော့ငငယ်လေးကလေးလေးရှိသေးတယ်သူ့ရဲ့အပေါင်းအသင်းတွေကလည်းဟာစွန်ကြီးကအမဲသားတွေချီလာတယ်ဆိုကလေးတွေကလည်းလိုက်ကြတာအကုန်လုံးတယောက်နဲ့တယောက်တိုက်မိခိုက်မိလဲကြကွဲကြဖြစ်တော့တနာလွန်းလို့မောသရာကအဲ့ဒါမောသရာကလိုက်တာလိုက်တာဘယ်လိုလိုက်တယ်ဆိုတော့အဲ့ဒီစွန်ရဲ့အရိပ်ကိုပနှောက်နဲ့ပေါက်ပြီးတော့လက်ခုပ်ကိုဖြောင်းဝင်နဲ့တီးပြီးတော့ဟေးလို့တစ်ချက်អော်လိုက်တယ်အဲ့ဒီမှာစွန်ရဲ့ပါးစပ်ထဲကအမဲသားတွေကိုပြုတ်ကြတာအဲ့ဒါကိုလက်နဲ့ဆီးဖမ်းတယ်။တစ်ချက်ပဲလှုပ်လိုက်တာ။ငငယ်လေးတွေကစာနော်။အဲ့အဲ့ဒီအကြောင်းလေးရှောက်ပြီးတော့ပြောနေရင်ကလေးတွေပုံမြင်ပြောသလိုဖြစ်မှာဆိုရတယ်။အဲ့ဒါကိုပြောချင်တာမဟုတ်ဘူး။ပြောချင်တာကဘာတော့ဆိုတော့မဟောတရာပညာရှိတယ်ဆိုတော့ဝိရိယမင်းကြီးကအင်မတန်ချီးမြှောက်တယ်။သိန်းဒေဝိန်ကာမိန်ပကုတ်ဆိုတဲ့အမတ်ကြီး၄ယောက်နဲ့ကြားဘူးတယ်နော်။ကြားဘူးတယ်နော်။အေးအဲ့ဒီအမတ်ကြီး၄ယောက်နဲ့မဟောတရာဆိုရင်အမတ်၅ယောက်ပေါ့နော်။အဲ့ဒါကိုဘင်းကြီးကတနေ့တော့မဟောတထာရဲ့ညံစွမ်းကိုလည်းသိကျင်တာနဲ့ပြဿနာတစ်ခုမေးတာ။ဗာမေးတော့ဆိုတော့တည်တည်ချာချာနားထောင်နော်။ဒီကနေ့ခင်မှာအဲ့ဒီပြဿနာရဲ့အဖြေလေးတွေအရေးကြီးတယ်လို့ထင်တယ်။စီးစိမ်ရှိပညာမဲ့လူတယောက်စီးစိမ်ရှိတယ်ဒါပေမဲ့ပညာကတော့မဲ့တယ်အသိနဲတယ်ပေါ့နော်။နောက်စီးစိမ်မဲ့ပညာရှိလူတယောက်ပစ္စည်းဥစ္စာတော့နွမ်းပါတယ်သို့သောဉာဏ်ပညာကြီးတယ်မျက်စိနဲ့မြင်တယ်နော်စီးစိမ်ရှိပညာမဲ့တယောက်စီးစိမ်မဲ့ပညာရှိတယောက်အဲ့ဒီလူနှစ်ယောက်ဘယ်သူမြတ်တယ်လဲတဲ့သေနကကြီးကိုအရှင်မေးတယ်တရားဓမ္မတို့ဥစဉ်တို့ကတော့စိတ်ကူးတဲ့ဖြည့်ပြီးသားပေါ့စီးစိမ်ရှိပညာမဲ့တဲ့စီးစိမ်မဲ့ပညာရှိကမြတ်ပါတယ်လို့အဖြေမှန်ကတော့သိပြီးသားပဲနော်ဒါပေမဲ့သူတို့ပြောတဲ့အခါလေးတွေမှာလူတွေရဲ့စိတ်ထဲမှာအဖြေမှန်သိပေမဲ့လို့မသိစိတ်ထဲမှာစီးစိမ်ရှိကိုမြတ်တယ်လို့ထင်တာတွေအများကြီးရှိဟုတ်လားအဲ့ဒီမှာသေနကအမတ်ကြီးကိုမေးတော့ တင်ကမကြီးကဘာပြောလို့ဆိုတော့မှန်လားပါဗျာစီးစိမ်ရှိပညာမဲ့ကစီးစိမ်မဲ့ပညာရှိတဲ့ပို့ပြီးတော့မြတ်ပါတယ်တလွဲဖြေချလိုက်တာဒါပေမဲ့သူကတော့အမှန်ကိုထင်လို့ဖြေလိုက်တာဘာပြုလို့လဲဆိုတော့အရှင်မင်းရကြည့်ပါဟောဒီလောကကြီးမှာမိုက်တဲ့လူပဲဖြစ်ဖြစ်လိမ္မာတဲ့လူပဲဖြစ်ဖြစ်အတတ်ပညာတွေတက်တဲ့လူပဲဖြစ်ဖြစ်မတက်တဲ့လူပဲဖြစ်ဖြစ်ဘယ်လိုလူပဲဖြစ်ဖြစ်စီးစိမ်ရှင်ရဲ့အခိုင်းအစီမျှပါပဲတဲ့သူပြောတာလည်းယုတ်တိမရှိဘူးလားရှိတယ်နော်ဘယ်လိုလူမျိုးပဲဖြစ်ဖြစ်စီးစိမ်ရှင်ကိုခေါင်းဆိုင်ပြီးတော့သူခိုင်းတာလုံနေရတာပါတဲ့လူတော်တော်များများအဲ့ဒီအတွေ့ရှိတယ်နော်အဲ့ဒီလိုပြောတော့မင်းကြီးကခေါင်းညိတ်ဟုတ်ပေမှာပဲအဲ့ဒါနဲ့ဒီပြည့်မတ်တွေကိုမမေးဘူးမဟုတ်တရားကိုမေးတယ်စေတမဟောတတာသင်္ကအမကြီးကတော့အဲ့လိုပြောသွားတယ်သင်္ကာရောဘလို့အယူဆရှိလေတဲ့အဲ့ဒီတော့ဘုရားလောင်းကမှန်လားပါဗျာစီးစိမ်ရှိလူမိုက်တဲ့စီးစိမ်မဲ့ပညာရှိကမြတ်ပါတယ်ဗျာတဲ့ဟာဘာပြုလို့တော့မှန်လားပါဗျာတဲ့စီးစိမ်ရှိလူမိုက်ဟာတဲ့အရာရာမှာရှိရင်ပြီးတယ်ဆိုတဲ့အမြင်ကြီးသူ့မှာရှိပါတယ်တဲ့ခင်မိတယ်နော်ပြောတာလေးစာတန်းကတော့အဲ့ဒါလိုပြောတာမဟုတ်ဘူးသို့တော့အတိဘေကအဲ့ဒီတိုင်းပဲစီးစိမ်သာလင်အထွတ်မြတ်ရှိတယ်ဆိုလိုတာကငွေရှိရင်အရာရာပြီးတယ်ပေါ့အဲ့ဒီအမြင်လူတွေရဲ့ခေါင်းထဲမှာဆွဲမဆွဲဗျာဆွဲတယ်ဗျာပစ္စည်းရှိရင်အရာရာပြီးတယ်လို့အမြင်ရှိတဲ့အတွက်ကြောင့်ပညာမဲ့လို့နော်စီးစိမ်ရှိပညာရှိတွဲနေတယ်ဆိုရင်တော့အဲ့လိုဖြစ်မှာမဟုတ်ပစ္စည်းလည်းပေါ်တယ်အသိဉာဏ်လည်းကြီးတယ်ဆိုတဲ့လူတွေလည်းရှိပါတယ်နော်စီးစိမ်ရှိတိုင်းလည်းပဲသွားပြီးတော့ကဲ့ရဲ့ဖို့မစင်စားနဲ့ဟုတ်လားဒီမှာသူကစီးစိမ်ရှိလူမိုက်လို့ပြောထားတာစီးစိမ်တော့ရှိတယ်သို့တော်ဘလို့ဖြစ်နေတယ်မိုက်နေတယ်မိုက်နေတော့မှန်မှန်ကန်ကန်မစင်စားတော့ငွေရှိရင်ရာရာပြီးတယ်ဆိုတော့ငွေကိုသိပ်မြတ်နိုးတယ်ငွေကိုသိပ်တန်ဖို့ထားတယ်မြတ်နိုးလွန်းတန်ဖို့ထားလွန်းတော့အခါကျတော့မရရင်ရအောင်လုပ်မယ်တရားဓာတ်တွေမတရားဓာတ်တွေဘေးချိတ်မတင်တော်ဓာတ်တွေတင်တော်ဓာတ်တွေဘေးချိတ်အဲ့ဒီလှုပ်လှုပ်တဲ့အတွက်ကြောင့်တဲ့သူ့မှာမကောင်းမှုတွေနဲ့လိမ့်ကြံပါတယ်တဲ့ဒီဘဝတစ်ခုတည်းကို तू ကြည့်တဲ့အတွက်ကြောင့်တန်တရားရေးအတွက်သူ့အတွက်ရင်လေးစရာအင်မတန်ကောင်းသွားပြီတဲ့ဒီဘဝမှာလည်းပဲရပြီးရောဆိုပြီးတော့လှုပ်တဲ့အတွက်ကြောင့် तू များကဲ့ရတာကိုလည်းပဲခံရပါလိမ့်မယ်တဲ့ဒါကြောင့်စီးစိမ်ရှိလူမိုက်ဟာရှိရင်အရာရာပြီးတယ်ဆိုတဲ့အတွေးနဲ့မတရားတာတွေကိုလှုပ်တဲ့အခါမှာပြစ္ဆုတ်ပံဘဝလည်းအကဲ့ရဲ့ခံရတယ်။တန်လျာမှာလည်းနစ်မွန်းတယ်။ဒါကြောင့်နှစ်ဖက်ရှုံးပါတယ်တဲ့။ကလေးလေးရှိသေးတာကလေးလေးကပြောနေတာ။ဒေသကြီးစီးစိမ်ရှိလူမိုက်ဟာဗါတဲ့တုံးနှစ်ဖက်ရှုံးနေတဲ့။စီးစိမ်လည်းရှိတယ်ပညာလည်းရှိတယ်ဆိုရင်တော့မရှုံးနိုင်ဘူးနော်။အေးစီးစိမ်ရှိလူမိုက်ဟာနှစ်ဖက်ရှုံးနေတဲ့။အဲ့တော့မင်းကြီးကခေါင်းညိတ်မင်းပြောတာလည်းဟုတ်တာပဲမင်းကြီးကပညာနည်းတာကိုဗျအဲ့ဒါနဲ့ဂိုင်းအဲ့ဒီလိုဆိုလို့ရှိရင်သင်တို့နှစ်ယောက်အချီအချာပြောနေတာတွေကတော့လွဲနေပြီတယောက်နဲ့တယောက်ထက်တူကမကြဂိုင်းအဲ့ဒီလိုဆိုရင်ဆက်ပြီးတော့ကို့အယူအဆကမှန်တယ်ဆိုတာကိုဝါဒစစ်ပွဲသဘောအမျိုးအနေနဲ့အခြေတင်ပြောခိုင်းတာပြောတဲ့အခါကျတော့ဦးဇင်းတို့အခြေတင်ပြောတာတွေအများကြီးပဲဗျာကိုအောင်ပြောရင်အချိန်မလောက်မှဆိုလို့ဟုတ်လားအကျေသိကျင်ရင်တော့ကြမ်းပဲညှို့ခဲ့လိုက်မယ်ဟုတ်လားစကြီးဆယ်ဘွဲပဲရှာပြီးတော့ကြည်နော်အဲ့ဒီမှာဦးဇင်းတို့တင်ဒကမကြီးကဘာပြောလိုက်တုံဆိုတော့မင်းကြီးတဲ့မဟောတထာဟာလေနို့နန့်တောင်မစင်သေးပါဘူးတဲ့ငငယ်လေးရှိသေးတာဒါကြောင့် तू ဘာမှလူကြီးလူရတွေကိုမသိပါဘူးတဲ့ကျွန်တော်မျိုးကြီးဥပမာနဲ့သက်သေသက်ကာရနဲ့ပြောပါမေးတဲ့ဘာပြောတုံဆိုတော့မင်းကြီးတဲ့ဂောဝိန္ဒတထေကြီးဆိုတာရှိတယ်တဲ့ချမ်းသာလိုက်တာလွန်နေရောဂရေ80တောင်ပိုင်နေတဲ့ဒါပေမဲ့ရုပ်ကလည်းဆိုးပဇောင်းနှစ်ဖက်ကနေပြီးတော့အကြီးအရွယ်တွေကအမြဲတမ်းကြနေတာတဲ့ဟုတ်လားအဲ့ဒီလိုအကြီးအရွယ်တွေကြပြီးတော့ရုပ်ဆိုးပေမဲ့ပညာလည်းတတူးမှမတက်ဘူးတဲ့ဒါပေမဲ့စီးစိမ်ဥစ္စာကတော့ဂရေ80တဲ့အဲ့ဒီတော့ဘာလို့တုံဆိုတော့အဲ့ဒီပဇောင်းနှစ်ဖက်ကနေစကားပြောလို့ရှိရင်အကြီးအရွယ်တွေကြလာတာကိုနတ်သမီးလေးတွေလို့လှတဲ့အရွယ်ရှိတဲ့အမျိုးသမီးလေးတွေကကြာညိုပန်းလေးတွေနဲ့တုတ်ပြီးတော့အောက်ကခံရတယ်တဲ့နော်အဲ့ဒီကြာညိုပန်းလေးတွေနဲ့တုတ်ပြီးတော့ဒေသပတင်းကနေအောက်ကိုပြစ်ချလိုက်တော့အောက်ကသေးတော်ကျူးတွေက အဲ့ဒီဂျာညူပန်းလေးကိုနားမှာပန်းပြီးတော့အိုးရှင်သတိမင်းကြီးကျမ်းပါပါစေတဲတာရစရာကောင်းပေါ့ဗျာဟုတ်လားအေးအဲ့ဒီလိုနေကအမတ်ကြီးကပြောတာအဲ့ဒီလောက်ကြီးကျယ်တဲ့စည်းစိမ်ရှင်အဲ့ဒီတထေးကြီးကိုအဲ့ဒီမြို့မှာရှိတဲ့လူတွေကသူ့ကိုမိပြီးတော့အသက်မွေးကြရတာဆိုတော့အရှင်သတိမင်းကြီးအရှင်သတိမင်းကြီးနဲ့နေတာဒါကြောင့်စည်းစိမ်ရှင်ဟာပညာမရှိပေမဲ့လို့မြတ်ပါတယ်တဲ့အဲ့ဒီလိုပြောတော့ကဲမဟုတ်တထာမင်းဘယ်နဲ့ရှိစမင်းကြီးကအဲ့တော့မဟုတ်တထာကပြန်ပြီးတော့ပြောတယ်မပြောတယ်ဆိုတော့ရှင်မင်းကြီးတဲ့ဒေနကအမတ်ကြီးဟာဘာနဲ့တူလဲဆိုလို့ရှိရင်ညှုပ်ကွင်းကိုမမြင်မဲနဲ့ကျဲထားတဲ့ထမင်းလုံးကိုဇို့ဝင်စားခြင်းနဲ့ကြီးကန်းနဲ့တူတူပဲတဲ့ဟုတ်လားဟာဟိုကဒုံနဲ့ပြင်မာကိုမမြင်မဲနဲ့노တန်းအိုးကိုအတင်းဝင်ဆွဲမဲ့ခွေးတကောင်နဲ့လည်းအတူတူပဲတဲ့တော့နိမ့်နိမ့်နာနာပြောတာဗျာသိလားသူကသကနိုင်လဲပြောတဲ့အပိုင်းလဲရှိတာကိုအဲ့ဒီမှာသူကဗာဆက်ပြောတယ်ဆိုရှင်မင်းကြီးတဲ့စီးစိမ်ရှိလူမိုက်ဟာလေတဲ့တကယ်စင်စစ်ကတော့သူ့ရဲ့စီးစိမ်တွေဟာအရေးကောင်းလို့ခਿੱတဝင်ပြီးတော့ခိုတဲ့ဧည့်သည်တစ်ဖွဲ့ပဲတဲ့စီးစိမ်ဆိုတာပြောတတ်တယ်နော်အဲ့ဒီကလေးလေးနော်အရေးကသိကောင်းတဲ့ခီးပန်းလာလို့လူတစ်ယောက်ကဝင်ပြီးတော့နားတယ်အဲ့ဒါလိုပဲကို့မှာကံတွေကောင်းလို့ကို့ရဲ့လौကြီးကံကြီးတွေကောင်းလို့ခਿੱတခဏတွေ့ရကြုံရတဲ့ဧည့်သည်တစ်ဖွဲ့တဲ့စီးစိမ်ဆိုတာအဲ့ဒီအဲ့တဲ့တပည့်ဖြစ်တဲ့စီးစိမ်တွေဟာအချိန်မရွေးပဲကိုယ်တန်တန်ကနေဖြောက်သွားနိုင်တယ်။နားလေတယ်နော်။အေးအဲ့ဒီလိုအချိန်မရွေးဖြောက်သွားတဲ့အခါမျိုးမှာဒီလူကပညာမဲ့တဲ့အတွက်ကြောင့်ဘယ်လိုမှဖြေနိုင်မှာမဟုတ်ဘူးတဲ့။ရင်ဘတ်စီဒီအဲ့ဒါလုံးဝဒုက္ခရောက်မယ်တဲ့။ပညာမဲ့တာကိုဗျ။တကယ်လို့တဲ့။အဲ့ဒီစီးစိမ်တွေမပြည့်စုံအောင်တောင်မှတစုံတစ်ခုသောစိတ်ဆင်းရဲစရာတွေကျုံလာပြီးယောဂဗေဒီဖြစ်လာပြီးတေခွဲရှင်ခွဲတွေ꿰လာပြီးလောကဓာတ်တွေတွေ့လာပြီဆိုရင်အဲ့ဒီစီးစိမ်ရှိလူမိုက်ဟာမျက်ရည်နဲ့မျက်ခွက်ဘယ်တော့မှသူ့စိတ်ကိုချမ်းသာအောင်ထားတတ်တဲ့ပညာမရှိတဲ့အတွက်ကြောင့်သူအမြဲတမ်းဆင်းရဲနေမှာပါတဲ့ဒါကြောင့်စီးစိမ်ရှိလူမိုက်ဟာမမြတ်ပါဘူးတဲ့စီးစိမ်မဲ့ပညာရှိတာလည်းမြတ်ပါတယ်အဲ့ဒီလိုပြောတာအခြေတင်ပြောတာတွေအတွဲတွေကိုအများကြီးပဲဦးဇင်းလည်းမမှတ်မိတော့ဘူးဒါရိုးရိုးသားသားဝင်ခံတာဟုတ်လားအဲ့ဒါနဲ့နောက်ဆုံးကြတော့တေနကအမတ်ကြီးကညစ်တယ်ဗျဘယ်လိုပြောလဲဆိုတော့ရှင်မင်းကြီးတဲ့ဒီကလေးလေးဘာမှမသိသေးပါဘူးဖခင်ကျွန်တော်မျိုးကြီးအမှန်တိုင်းပြောပြဘာပြောတယ်ဆိုတော့ခုကျွန်တော်မျိုးကြီးတို့၅ယောက်ပညာရှိဆိုပြီးတော့ဟောတကွန်းတလူလူနဲ့နေတာကျွန်တော်မျိုးကြီးတို့၅ယောက်အဲ့ဒီပညာရှိဆိုတဲ့ကျွန်တော်မျိုးကြီးတို့ကစည်းစိမ်ရှင်ဆိုတဲ့အရှင်ဘုရားကိုလက်အုပ်ချီပြီးတော့ခါစားနေရတယ်။ဘာညင်းနိုင်မလဲတဲ့။စည်းစိမ်ရှင်မြတ်လိုက်ပုံ။ gain ဒုက္ခရောက်ပြီ။မဟောတရာမှုပြန်ပြောမှကျန်တဲ့လူဆိုပြန်ပြောဖို့မလွယ်ပါဘူး။ပြန်ပြောရင်လည်းဘယင်ကြီးကိုထိခိုက်တော့မှာနော်။အဲ့တော့မဟောတရာကဘာပြောလို့ဆိုတော့ရှင်မင်းကြီးတဲ့အဲ့ဒီအမတ်အိုကြီးဘာပဲပြောနေနေဟုတ်လား။ဘာပဲပြောနေနေတကယ်စင်စစ်ပညာရှိစီးစိမ်မဲ့ပညာရှိသီးသားနဲ့မြတ်ပါတယ်တဲ့။ဘာပြုလို့လဲဆိုလို့ရှိရင်စီးစိမ်တွေဘလောက်ရှိရှိအသိပညာအတတ်ပညာတွေချွတ်တဲ့ပြီးတော့ပညာမရှိဘူးဆိုလို့ရှိရင်တစ်စုံတစ်ခုသောအရေးအကြောင်းကြီးငယ်ကိစ္စပြဿနာတစ်စုံတစ်ရာတွေ့လာရင်နားလေတဲ့သိတဲ့ပညာရှိဆိုတဲ့ပုဂ္ဂိုလ်ရဲ့ထံကိုကတ်ရတာပါပဲတဲ့။ကတ်ရတာမှရိုးရိုးမဟုတ်ဘူးကြုံတယောက်လို့ကတ်ရတာတဲ့။ဟုတ်ရဲ့လား။ကိုယောဂဖြစ်လာပြီကိုယောဂကိုမကုတတ်တော့ဘယ်ဒီပြေးရတာတော့ကျမ်းမာရေးနဲ့ဆိုင်တဲ့နေရာမှာပညာရှိဆိုတဲ့ဆရာဝန်ကြီးကိုကတ်ရတာပဲဒါလောကီလူလေးလို့ပြောပြတာနော်အေးအဲ့ဒါလိုပဲစိတ်ဆင်းရဲလာပြီစိတ်ချမ်းသာကြောင့်နိလန်ကောင်းလေးတွေကိုပြေးတတ်တဲ့သူတော်ကောင်းပညာရှိဆိုတာကိုကတ်ရတာပဲဒါကြောင့်တစုံတရာပြဿနာအခက်အခဲကြုံလာရင်စီးစိမ်ရှိလူမိုက်တွေဟာစီးစိမ်မဲ့ပညာရှိတွေရဲ့ထံကိုကတ်ရတာပါပဲဘာပဲပြောပြောပညာမဲ့ဟာပညာရှိကိုဘယ်လိုမှမရှင်းနိုင်ပါဘူးတဲ့အဲ့ဒီလိုလဲပြောလိုက်ရောတေနကပြောเสียရစကားကုန်တယ်အဲ့ဒါကိုမင်းဘူးဆိုလို့ကြီးကဘယ်လိုပြောတုံဆိုတော့စပရိုက်ထဲမှာစဘာတင်းတရားထည့်ထားတယ်တဲ့တင်းတရားလဲထုတ်ပြီးတော့စပရိုက်ကအခွန်မဲကြံတော့တယ်နောက်ထပ်ထုတ်เสียရစဘာမရှိတော့ဘူးတဲ့ကုန်သွားပြီဖះလောင်းကတော့နောက်ထပ်ပြောအောင်ပဲဆိုရင် तू လာကြိုက်တဲ့လောက်လာပြောလို့ရန်သေးတယ်အဲ့ဒါဖះလောင်းကနီကုန်းချုပ်ကလေးထပ်ပြီးတော့ပိတ်ပေးလိုက်သေးတယ်ဗျာ အဲ့ဒါလေးကတော့ဘလို့မှပြန်လှန်လို့မရတဲ့အယူဆလေးပေါ့အရှင်မင်းကြီးတဲ့စီးစိမ်ရှိလူမိုက်တဲ့စီးစိမ်မဲ့ပညာရှိကမြတ်ပါတယ်တဲ့ဘာပဲပြောပြောသူတော်ကောင်းပညာရှိတွေဘုရားဆရာရှိတဲ့သူတော်ကောင်းပညာရှိတွေဟာဉာဏ်ပညာအတိဉာဏ်ပညာကိုသာလည်းချီးမွမ်းပါတယ်တဲ့ဟုတ်လားပစ္စည်းဥစ္စာကိုသာမက်မောကြတဲ့လောဘကြီးတဲ့ပုဂ္ဂိုလ်ဒီဒီသာလည်းစီးစိမ်ကိုမျက်နှိုးနိုင်ကြတာတကယ်ဉာဏ်ရှိတဲ့လူတွေဟာအမှန်ကန်ပညာကိုတန်ဖိုးထားကြတယ်တည်တည်ချာချာကြည့်ပါတဲ့တလောကလုံးရဲ့အပူဇော်ခံရတဲ့ဖရာဆိုတာဘာကြောင့်ဖရာဖြစ်တာလဲပညာအကြီးဆုံးမို့လို့ဖရာဖြစ်တာပါတဲ့ပေးတယ်ဖရာကိုဘယ်လိုလွန်နိုင်မှာလဲဖရာမှာဘာစီးစိမ်ရှိလဲဘာစီးစိမ်မှမရှိဘူးတကယ်လို့သေနကပြန်ပြောမယ်ဆိုရင်ပြောလို့ရသေးလားမရတော့ဘူးအေးအဲ့ဒီတော့ဥစဉ်တို့ကဒါကဘ ഹു တုတ္တလေးပေါ့နော်လောကကြီးမှာလူတွေရှိတယ်နော်အေးအသိပညာတက်ပညာတက်စီးပွားဥစ္စာပဓာနာကြတယ်လို့မသိမသာကောင်းထဲမှာစွဲနေတာလေးတွေရှိရင်အဲ့ဒီအစွဲလေးတွေထိုက်တဲ့လောက်ပြပြပါစေတော့ဆိုပြီးတော့ဒါဥစဉ်တို့ပြောပြတာဟုတ်လားအဲ့ဒီတော့ပညာသီးသားလည်းအရာရာပါလေမြတ်တယ်နော်ပညာသီးသားလည်းအရာရာမြတ်တယ်ဒါကဥစဉ်တို့လောကီလူလေးပေါ့တရားသဘောနဲ့စဉ်းစားကြည့်လူတွေဟာသိရင်သိတယ်လို့လှုပ်တာမသိရင်မသိတယ်လို့လှုပ်တာဟုတ်ရလားတိတဲ့လူရဲ့အလုတ်အပြောအကြံဟာမှန်တယ်တိတဲ့လူရဲ့အလုတ်အပြောအကြံမှန်တဲ့အတွက်ကြောင့်ချမ်းသာတဲ့အကျိုးရမယ်မတိတဲ့လူရဲ့အလုတ်အပြောအကြံဟာမှားတယ်မှားတဲ့အတွက်ကြောင့်ဆင်းရဲတဲ့အကျိုးရမယ်ဟုတ်ရလားဒါကြောင့်မြတ်စွာဘုရားကတိချင်းသည်ကောင်းတာတွေအားလုံးရဲ့ခေါင်းဆောင်ဒီစကားလေးကိုဥစဉ်ကသိကြိုက်တယ်အသိဉာဏ်နဲ့ပတ်သက်လာတိုင်းဒီစကားလေးကိုအမြဲတမ်းပြောပါဝိဇာဘိကဝေပုပ္ပင်္ဂမကုတလနံဓမ္မနံသမာပတ္တိယဘိကဝေယဟနောတို့ဝိဇာတိညာဆိုတာကုတလနံဓမ္မနံကုသိုလ်တရားတို့ယဝါကောင်းမှုအပေါင်းတို့ယပုပ္ပင်္ဂမရှည်သွာကောင်းဆောင်ကြီးသာတိအတိညာပညာဟာကောင်းမှုအလုံးတို့ယကောင်းဆောင်ကောင်းမှုအလုံးတို့ယကောင်းဆောင်ဆိုလိုက်တော့ချမ်းသာဒုက္ခအလုံးတို့ယကောင်းဆောင်လို့ကိုပြောလို့မရဘူးလားရတယ်ချမ်းသာဒုက္ခဆိုတာကောင်းမှုကြောင့်ဖြစ်လာတာဟုတ်ရလားမဟုတ်ဘက်မှာလည်းခေါင်းဆောင်ရှိတယ်နော်အဲ့ဒါပါလဲဆိုတော့မကောင်းမှုတို့ရဲ့ခေါင်းဆောင်အဝိဇ္ဇာဘိကဝေပုဗ္ဗင်္ဂမအာကုတလနံဓမ္မနံသမာပတ္တိယဘိကဝေယံတို့အာကုတလနံဓမ္မနံအာကုသူတအာကုသူတရားတို့ရဲ့သမာပတ္တိယဖြစ်ခြင်း၌အဝိဇ္ဇာမသိမှုဆိုတဲ့တရားသည်ပုပ္ပင်္ဂမရှည်သွားကောင်းဆောင်ကြီးသာတည်းမတိမှုဟာမကောင်းမှုအာလုံတို့ရဲ့ကောင်းဆောင်ဆိုးရုပ်ခြင်းအာလုံတို့ရဲ့ကောင်းဆောင်မတိလို့မတိသလိုလုံနေကြတာမတိသလိုလုံတော့လုံတဲ့အတိုင်းဆင်းရဲတွေရှားနေတာဟုတ်ရလားဒါကြောင့်တည်ခြင်းမတည်ခြင်းဟာလောကကြီးမှာအရေးမကြီးဘူးလားအရေးကြီးတယ်ဒါကြောင့်ဒါနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ဘာဝရီဆရာကြီးဆိုတာဦးဇင်းတို့ဘုရားလက်ထက်ကရှိပါတယ်သူရဲ့တပည့်ကြီးတွေကတနေ့တော့ဆရာကြီးရဲ့ခိုင်းစေချက်အရဦးဇင်းတို့မြတ်စွာဘုရားစီကိုရောက်လာပြီးတော့ဆရာကြီးရဲ့အမိန့်အတိုင်းအဇိတဆိုတဲ့လူလင်ကလေမြတ်စွာဘုရားကိုစိတ်ထဲကနေမေခွန်းတစ်ခုမေးတာဘယ်ထဲကနေမေးတယ်စိတ်ထဲကနေမေခွန်းလေးတစ်ခုမေးတယ်အဲ့ဒါဘာလဲဆိုတော့မௌဒ္ဓမௌဒ္ဓတိပါတင်္စဘာဝရီပရိပု္ပ္ပစတိမௌဒ္ဓါစဥကောင်းဆိုတဲ့တရားကို၎င်းမௌဒ္ဓတိပါတင်္စထိုဥကောင်းကိုဖြတ်ချခြင်းဆိုတဲ့သဘောတရားကို၎င်းဘာဝရီဘာဝရီဆရာကြီးဒီပရိပု္ပ္ပစတိမေးလိုက်ပါ၏ဖေဟာစိတ်ထဲကနေမေးတာနော်အရှင်ဘုရားတဲ့ဥကောင်းနဲ့တူတဲ့တရားဟာဘာလဲအဲ့ဒီဥကောင်းနဲ့တူတဲ့တရားကိုဖြတ်ချနိုင်တဲ့တရားဟာဘာလဲလို့မေးခွန်းနှစ်ချက်မေးတာမေခွန်းကိုပြန်ပြောမယ်နော်ဥကောင်းနဲ့တူတဲ့တရားဟာဘာလဲအဲ့ဒီဥကောင်းနဲ့တူတဲ့တရားကိုဖြတ်ချနိုင်တဲ့တရားဟာဘာလဲအဲ့ဒီတော့မြတ်စွာဘုရားကဝိဇာအဝိဇာမௌဒ္ဓတိဇာနာဟိအဝိဇာမတိခြင်းဆိုတဲ့အဝိဇာကိုမௌဒ္ဓတိဥကောင်းနဲ့တူတဲ့တရားဟူ၍ဇာနာဟိမှတ်လေလောမတိခြင်းဆိုတဲ့တရားဟာ ဥကောင်းနဲ့တူတယ်တရားဆိုကြပါစို့တရားဓမ္မတို့ဥကောင်းကိုဖြတ်လိုက်တယ်ဆိုရင်အဲ့ဒီတတဝါဟာသေတော့တာပဲဒီတန်တရားတစ်လျှောက်လုံးမှာအဝိဇ္ဇာဆိုတဲ့မသိမှုဟာခေါင်းတစ်လုံးလိုတတဝါရဲ့တန်တံမှာပရဏာယဟုတ်ရဲ့လားမသိတော့လှုပ်တယ်လှုပ်တော့ဖြစ်တယ်ဖြစ်တော့အဲ့ဒါဒုက္ခတွေကြီးပဲဟုတ်ရဲ့လားဒါပရိစ္ဆေသမုပ္ပအကျဉ်းကလေးကိုတခင့်မှာအကျဉ်းကလေးပြောလိုက်တာနော်မသိမှုတွေကြောင့်သင်္ခါရတွေအမျိုးမျိုးဖြစ်ပြီးတော့နောက်ဆုံးဝိဘက်ခန္ဓာတွေရပြီးတော့ဒုက္ခတွေရောက်ကြရတာကိုဒါကြောင့်မသိမှုသည်တန်လျာကြီးရဲ့ဥကောင်းနဲ့တူတဲ့တရားတဲ့သူဆရာကြီးပဲအဲ့ဒီမသိမှုကိုဖြတ်နိုင်တယ်ဆိုရင်အဲ့ဒါတန်တရားပြတ်တာပဲသဘောပေါက်လားမသိမှုဟာတန်လျာကြီးရဲ့ဥကောင်းနဲ့တူတဲ့တရားသူ့ကိုမဖြတ်မနိုင်မချင်းဘယ်တော့မှကိစ္စမပြီးဘူးဟုတ်လားဒါကြောင့်မြတ်စွာဘုရားကမသိခြင်းသစ္စာ၄ပါးကိုမသိခြင်းလက္ခဏာ၃ပါးကိုမသိခြင်းကံကံရဲ့အကျိုးကိုမသိခြင်းမသိတာလေးအများကြီးပဲနော်အဲ့ဒီမသိခြင်းဆိုတဲ့တရားဟာတန်တရားကြီးရဲ့ဥကောင်းနဲ့တူတဲ့တရားအဲ့ဒီဥကောင်းကိုဖြတ်ချတဲ့တရားကဘာလဲဆိုတော့ဝိဇာမုဒ္ဒတိပါတိနိဝိဇာဝိဇာဆိုတဲ့အတိညာတရားကတော့မုဒ္ဒတိပါတိနိထိုအဝိဇ္ဇာတိဟူသောဥကောင်းကိုဖြတ်ချတဲ့တရားပါပီတိအတိညာဟာမတိခြင်းဆိုတဲ့ဥကောင်းကိုဖြတ်ချတတ်တဲ့တဏှာဖြင့်တန်လျက်နဲ့တူတယ်ပေါ့နော်ဖြတ်ချတတ်တဲ့တရားသူတယောက်တည်းဖြတ်ချတာတော့မဟုတ်ဘူးဗျစာထဲကတော့အတိညာမြတ်စွာဘုရားကတော့ဟောပါတယ်တတ္တတတိသမာတိဟိသန္ဓဝီရိယေနတန်ယုတာလို့အဲ့ဒါလို့ဟောတယ်မသိမှုဆိုတဲ့အဝိဇ္ဇာဥကောင်းကြီးကိုဖြတ်တဲ့နေရာမှာဝိဇ္ဇာဆိုတဲ့အသိဉာဏ်ကဖြတ်တာတော့မှန်တယ်နော်မလေးပါဖူလေးပါဒါမသိမှုတွေကိုဖြတ်ချတဲ့ဝိဇ္ဇာဆိုတဲ့ဥကောင်းဖြတ်တဲ့တရားပေါ့နော်ဒါပေမဲ့ तू ကသူတူဦးတည်းနဲ့ဖြတ်နိုင်တာလားမဟုတ်ဘူးသူ့မှာအချမ်းရံ၅ခုရဲ့အကူအညီကိုယူပြီးတော့မှ तू ဖြတ်ရတာဆိုလိုတာကပညာမှာအချမ်းရံ၅ခုရှိမှဖြစ်မယ်ဆိုတာကိုပြောတာဒီပိဋကကြီးဒီလောက်ညံမဝေးပါဘူးဥစဉ်ပြောလို့တာကိုသဘောပေါက်မှာပါနော်အေးဝိဇ္ဇာဆိုတဲ့အတိညာမှာအချံယံ၅ခုရှိတယ်အဲ့ဒါဘာတုံးဆိုတော့တတ္တာတတိသမာဓိဟိသန္ဓာဝိရိယေနတန်ယုတာယုံကြည်ခြင်းဆိုတဲ့တတ္တာတရားဟုတ်လားနောက်တတိတလုံးချင်းအသေးစိတ်မပြောတော့ဘူးအချိန်မရှိတော့ဘူးနော်တတ္တာတတိသမာဓိဝိရိယသန္ဓာအဲ့ဒီတရား၅ခုချံရံပြီးတော့ထားတဲ့ပညာဆိုတဲ့တရားသည်မသိမှုဆိုတဲ့ဥကောင်းကိုဖြတ်ပလိုက်တာအဲ့တော့ဦးဇင်းတို့ပြောချင်တာကအသေးကလေးကနေပြီးတော့အကြီးကြီးထိအောင်ပညာသည်ဆရာကြီးဟုတ်လားလောကီကနေလောကုတ္တရာထိရအောင်ပညာသည်အကြီးအကြီးဆုံးဒါကြောင့်မြတ်စွာဘုရားကစီးပွားတွေတိုးတက်တယ်အနည်းငယ်မျှပါပဲမပြောပါတော့ပါဘူးတဲ့ပညာတွေတိုးတက်တယ်ဆိုရင်ဒါပြောပါလောက်ပြီတဲ့အင်္ဂုတ်ထုံမှာဟောတာနော်ရွှေမျိုးတွေကြီးပွားတယ်မပြောပါလောက်ပါဘူးတဲ့ပညာတွေကြီးပွားပြီပြောပါလောက်တယ်တဲ့အဲ့ဒါလို့ပြောတာဘုရားကဒါကြောင့်ပညာကြီးဖို့မလိုဘူးလားလိုတယ်အဲ့တော့ပညာကြီးအောင်ဦးဇင်းတို့ဘာလို့ရမှာလဲဆိုရင်ဏိဂုံချုပ်ပညာကြီးကြောင်းတရား9ပါးကိုပြောပြီးတော့ဦးဇင်းတို့ဏိဂုံချုပ်နော်ပညာအရေးကြီးတယ်နော်ဒကာကြီးတို့မိုင်းမြအဲ့ဒီတော့အဲ့ဒီလောက်တန်ဖိုးကြီးတဲ့ပညာပါရမီပြည့်ဖို့အတွက်ဒကာသမားတို့ဦးရှင်တို့ဘယ်လိုစူးစမ်းရမှာလဲဆိုတော့ဘံဘံမေမှုဝိထုစင်စီတော့လင်္ကာလေးနဲ့စတော့ဥပုပ်ကရေးခဲ့တာလေဘံဘံမေမှုဝိထုစင်စီအိန္ဒိယညီးမြဘာလကိုကျင်ညာရှိရှင်မှရှင်ညင်နက်လဒီမုတ်တဟူညာနာပွားကြောင်းခွန်နှစ်တီညာနာပွားကြောင်းတရား9ပါးအဲ့ဒါကိုသူကဆောင်းပုတ်ကလေးနဲ့ပြောတယ်ပြန်ဆိုမပြတော့ဘူးခွေထဲကြမှာတည်တည်ချာချာနားထောင်ဟုတ်လားဖန်ပန်မေးမှုကိုမသိလို့ရှိရင်အမြဲတမ်းသူများကိုမေးရမယ်သိနိုင်လောက်တဲ့လူမသိလျင်မေးမစင်လျင်ဆေးဆေးမှပြောင်းမယ်မေးမှသိမယ်ဒါကြောင့်စိုးစိုးကဘာလို့ပြောတာလဲဆွမ်းခံတဲ့ယဟန်ဟာအယုတ်အလက်အမျက်မရွေးခံတယ်လို့မျိုးမေးရမယ်လို့ပြောထားတာမေးမြန်းခြင်းသည်ပညာပါရမီရဲ့တော့ချက်ပဲဒါပေမဲ့လူတွေကခက်တာမေးတဲ့လူအင်မတန်နေတယ်အထူးသဖြင့်တရားနဲ့ပတ်သက်ပြီးတော့မေးတဲ့လူအင်မတန်နေတယ်နော် ဒါကြောင့်ပညာကိုဆာလောင်မှုတ်သိတဲ့စိတ်နဲ့သိကျင်တဲ့စိတ်နဲ့အမြဲတမ်းရကျင်နေရမယ်။ဒီနည်းအားဖြင့်ပေးသမ်းမအောင်ပေးသမ်းမအောင်လို့အမြဲတမ်းတောင်းကျင်တဲ့စိတ်ရှိနေရမယ်။ခုနကတည်းကယဟန်ကဒါအစာရှာတာပဲနော်။အစာရှာတာကိုအင်ဂျင်ရွေးနေလို့မရဘူး။ပညာရှာတာကိုလူရွေးနေလို့မရဘူး။မေးရမယ်။ဟုတ်လား။မေးမြန်းခြင်းသည်ပညာကြီးခြင်းရဲ့အဓိကအကြောင်း။ဒါကြောင့်ဖန်ပန်မေးမှုအစာအာဟာရကိုမှုတ်သိတဲ့လူမျိုးပိတဲ့ဒီနေ့၃ချိန်တော့အများရန်စားနေတာပဲနော်မစားရရင်စားတယ်နော်ပညာနဲ့ပတ်သက်ပြီးတော့အဲ့ဒါလိုစားလောင်မှုတ်တဲ့စိတ်ကိုမှရှိရလားလို့မေးတဲ့ဆိုခရတီဆိုတဲ့ဆရာကြီးပြောတာကိုအမှတ်ရတယ်ဗျာဒီနေ့ကျတော့ပညာလိုလားတဲ့ကလေးလေးတယောက်လူငယ်လေးတယောက်ကသူ့ကိုလာမေးတယ်တဲ့ဆိုခရတီဒီတခါကြီးဒီအကုန်လုံးကြားဖို့ပါတယ်ဆရာကြီးပညာကြီးလိုက်တာအံ့ဩစရာကောင်းတယ်ကျွန်တော်လည်းပညာကြီးခြင်းနဲ့ပညာကြီးအောင်ဘယ်လိုလုပ်ရမလဲတဲ့အဲ့တော့ဆရာကြီးကပါးစပ်နဲ့မပြောဘူး။ကပညာကြီးကျင်တယ်ဆိုရင်လံငါနဲ့လိုက်ခဲ့ဆိုပြီးတော့ပင်လယ်ကမ်းစပ်မှာသူ့အိမ်ကလေးကရှိတာဆိုတော့အဲ့ဒီပင်လယ်ထဲကိုဆွဲခေါ်သွားတယ်။ဒူကောင်လောက်ပေါင်လယ်လောက်ခါလောက်ရောက်တယ်။ရင်ဘတ်လောက်ရောက်ပြီဆိုတော့အဲ့ဒီကလေးကိုဆိုခရီးကရေထဲကိုအတင်းနှစ်ပြီးတော့မုန်းလုံးလို့ဖြူးဖြူးဆိုပြန်ထောက်ခဏနေပြန်နှစ်သက်ပြော့သွားပြီဆိုတော့မှအဲ့ဒီကောင်ကိုမသေးလောက်တဲ့အချိန်မှာအသာပြစ်ထားခဲ့ပြီးတော့ဆိုခရီးကကမ်းပေါ်တက်သွားတယ်။ကလေးကမုန်းမောပြီးတော့ဒါခါတဲ့ဘူးဘောဘောနဲ့စိတ်တူပညာကြီးအောင်ဘယ်လိုလုပ်ရမလဲမေးကမှငါ့ကိုတေချောင်းကြံတယ်ဆိုစိတ်တူအဲ့ဒါနဲ့တဲတောင်ပြင်ပေါ်တက်သွားပြီတော့ခမည်းတော်တော်ရက်ဆက်တဲ့လူပဲကြုံမေးတာတခြားခမည်းလုပ်တာတမျိုးအဲ့ဒါငါမင်းကိုဖြေလိုက်တာပဲတဲ့ဟာဘလို့ဖြေတာတော့မင်းစိုးစိုးတုန်းကလေမင်းရင်နစ်နေတော့မင်းဘာကိုအလိုချင်ဆုံးလဲဘာကိုမင်းအစာလောင်ဆုံးအမှုတ်သိပ်ဆုံးလဲလို့မေးတယ်ကလေးကစဉ်းစားတယ်ဟာကျွန်တော်လေးကိုအရာချင်ဆုံးမေးတယ်အဲ့ဒီအချိန်မှာရင်နေတဲ့အချိန်မှာဘာကိုအရာချင်းဆုံးလဲလေကိုအမှုသိပ်ဆုံးပဲအဲ့ဒါကိုကျွန်တော်အတောင့်တဆုံးပဲအေးရင်နစ်တဲ့အချိန်မှာမင်းဟာလေကိုလိုချင်တယ်လို့မျိုးပညာကိုလိုချင်တယ်ဆိုရင်မင်းသေချာဖို့ပညာရှိဖြစ်မယ်တဲ့သိကောင်းတာပဲနော်အေးဒီမှာမြတ်စွာဘုရားကတော့သုံးခံတဲ့ယဟန်နဲ့ဥပမာပေးတာဒါကြောင့်ပညာကြီးခြင်းရင်ဖန်ပန်မေးမှုဟုတ်ရဲ့လားနောက်ပါလေဝိတုစင်စီဝိတုစင်စီဆိုတာဘာပြောတာလဲဆိုတော့တကိုးရေတန်ရှင်ရေပတ်ဝန်းကျင်တန်ရှင်ရေရှိရမယ်လို့ပြောတာလက်သေးတွေမရှိနဲ့ကြီးတွေညိုတွေမရှိနဲ့ဆပင်တွေဖို့ဖွာရမဖြစ်စေနဲ့အဝိဇ္ဇာတွေတန်တန်ရှင်ရှင်အိမ်လည်းတန်တန်ရှင်ရှင်အဲ့ဒါဆိုရင်ပညာဉာဏ်ကတက်လာတယ်တန်ရှင်ရမယ်အံ့ဩစရာကောင်းတယ်နော်ဘုရားရဲ့တရားတွေခင့်မိလိုက်တာဟုတ်လားတခါကြီးမိုင်မြဘာမမေးမှုဝိတုစင်စီအိန္ဒိယညီမြအိန္ဒိယညီမြဆိုတာဘာပြောတာလဲဆိုတော့အိန္ဒိယ၅ပါးရှိတယ်ကြားဘူးလားအိန္ဒိယဆိုတာဘာလဲလို့မေးရင်ဘယ်လိုပြောမလဲအိန္ဒိယဆိုတာအိန္ဒိယပါဗျာအိန္ဒိယဆိုတာအစိုးရခြင်းအိန္ဒိယကသူကနေရာကိုလိုက်ပြီးတော့မျက်စိကိုလည်းအိန္ဒိယလို့ခေါ်တယ်မျက်စိကဘယ်နေရာမှာအစိုးရလဲဆိုတော့မြင်ခြင်းမှာအစိုးရမြင်တဲ့နေရာမှာသူဆရာကြီးပဲနားနဲ့မြင်လို့မရဘူးနှာခေါင်းနဲ့မြင်လို့မရဘူးမြင်တဲ့နေရာမှာမျက်စိကဆရာကြီးဒါကြောင့်မျက်စိသည်စွခုံတည်းမြင်တဲ့နေရာမှာသူအစိုးရပဲနားလည်းပဲအစိုးရပဲအတန်နဲ့ပတ်သက်လာရင်သူ့ကိုဘယ်သူမှတုလို့မရဘူးဒါကြောင့်အိန္ဒိယ6ပါးမျက်စိနားနာလျှာကိုယ်စိတ်အဲ့ဒါအိန္ဒိယ6ပါးအခုပြောတာကအိန္ဒိယ5ပါးတဒိန်တည်းဝီရိယိန်တည်းတဒိန်တရီတမာဒိန်တရီပင်ငိန်တရီနော်အဲ့ဒီအိန္ဒိယကိုညီရမယ်တဲ့အတူချုပ်ပဲပြောတော့မယ်ဗျာနော်ဘာနဲ့ဘာနဲ့ညီရမှာလဲဆိုလို့ရှိရင်ပညာနဲ့တရားနဲ့ညီရမယ်ပညာနဲ့တရားနဲ့မညီဘူးတရားကလွန်ကဲနေတယ်ဆိုရင်တရားလွန်ရင်တဏှာကျွန်ဖြစ်တယ်ပညာလို့ရှိရင်တော့ခောက်ချစ်တယ်ဟုတ်ရဲ့လားဟာဒါနဆိုတာစေတနာလေးကိုခေါ်တာဝတ္ထုပစ္စည်းကိုခေါ်တာမဟုတ်ဘူးဒါကြောင့်လှူစရာမလိုဘူးစိတ်ထဲတင်ငါလှူအောင်ပဲလှူလိုက်ပြီဆိုရင်ဒါနဖြစ်တယ်ဆိုဟောအဲ့ဒါတော့ကောက်ချစ်တဲ့လူတွေရှိတယ်နော်မှားကုန်တာမှားကုန်တာသိလားအဲ့တော့တတ္တာနဲ့ပညာကိုညီရမယ်တခုခုလွန်သွားရင်တတ္တာလွန်ရင်အတယ်ပညာလွန်လို့ရှိရင်ကောက်ချစ်တယ်မကောင်းဘူးနောက်ဘာနဲ့ဘာနဲ့ညီရမှာဆိုဝရိယနဲ့တမာဓိနဲ့ညီရမယ်ဝရိယလွန်နေလို့ရှိရင်ပြန့်ချောက်တွေးနေတော့တာပဲလူရင်းမရောက်ဘူးတမာတိလွန်ရင်တော့ငိုက်နေတာပဲ ငိမ့်နာလိုလိုနဲ့တကယ်လည်းဘာမှမသိဘူးထိုင်မှိုင်းပြီးတော့ဟုတ်လားဒါကြောင့်ဝရိယလိုရင်ပြန့်တယ်တမာတိလိုရင်ငိုက်တယ်ဥစဉ်ကတော့နားလဲအောင်ပဲပြောလိုက်တယ်နော်ဒါကြောင့်တစ်ခုခုလွန်းနေရင်မကောင်းဘူးသူတို့၄ခုသူတို့နှစ်တွဲကတတ္တာရဲ့ပညာရဲ့တတွဲဝရိယရဲ့တမာတိရဲ့တတွဲနောက်ဘာကျန်နေတော့တတိကျန်နေတယ်အဲ့ဒီတတိကတော့လွန်နေလို့ဘယ်တော့မှရှိဘူးတဲ့ဒါကြောင့်ပညာကြီးရှင်ရဲ့ဣန္ဒြေညီမျှဆိုတာရှိရဲ့ဟုတ်လားဗမ္မာမေမူဝိတ္ထုစင်စီဣန္ဒြေညီမျှဘာလကိုကျင်းပညာရှိတဲ့လူမိုက်ကိုဝေဝေကရှောင်းတဲ့ဉာဏ်ကြီးခြင်းဘာလကိုကျင်းဉာဏ်ရှိရှင်မှပညာဉာဏ်ကြီးတဲ့ပုဂ္ဂိုလ်ကိုပေါင်းသိမိဝဲစည်းကပ်ရအဲ့ဒါဆိုရင်ဉာဏ်ကြီးမယ်ဟုတ်လားပညာဉာဏ်ကြီးတဲ့လူကိုပေါင်းသိမိဝဲစည်းကပ်ရဉာဏ်ရှိရှင်းမှဆင်ញင်နဲ့လားဓိမုဒ္ဒဟုဆင်ញင်နဲ့လားဆိုတာဘာပြောတာတော့ဆိုတော့နည်းနည်းတဲ့သဘောတရားတွေကိုစဉ်းစားပြရမယ်ခန္ဓာနဲ့ဆိုင်တဲ့တရားယူဘက်ခန္ဓာဆိုတာဘာပြောတာလဲဘယ်လိုသဘောလေးလဲဉာဏ်နဲ့တကယ်သိအောင်ဟုတ်လားဝေဒနာခန္ဓာဆိုတဲ့ခံစားမှုဆိုတာဘယ်အပိုင်းလေးလဲဝေဒနာသင်္ခါရသင်္ခါရဝိညာဉ်မျက်စိနာနာလျာကိုစိတ်အစဉ်အတန်နဲ့ရတာအတွေ့အထိအာယတနာဟုတ်လားပြီးတော့ဓာတ်သစ္စာပရိစ္ဆသမုပ္ပါဒအဲ့ဒီလိုနည်းနည်းတဲ့တရားတွေကိုတကယ်နားလည်အောင်သင်ကြားရမယ်ပြီးရင်အဖန်ဖန်တတ်တတ်စဉ်းစားရမယ်ဆင်ခြင်ရမယ်နည်းနည်းတဲ့တရားကိုစဉ်းစားရင်ဉာဏ်ကြီးတယ်တဲ့။ဘာနဲ့ဥပမာပေးထားတော့ဆိုတော့မင်းကုန်းဆရာကြီးကသေးတဲ့ပစ္စည်းကိုလောင်ရင်မီးဟာသေးသေးလေးပဲတဲ့။ကြီးတဲ့ပစ္စည်းကိုလောင်ရင်မီးကအကြီးကြီးဖြစ်သွားတာ။မီးကတော့ငါသေးတာကိုလောင်မယ်ကြီးတာကိုလောင်မယ်လို့ तू ကတော့မငင်းပါဘူး။ရှိတဲ့လောင်စားအကုန်လောင်ပါပဲ။အဲ့တော့ဒကာဓမ္မတို့ကမီးတော့ကိုကြီးကျင်တယ်ဆိုလို့ရှိရင်လောင်စာကြီးကြီးထည့်ပေးအပေါ်စာလေးတွေထည့်ပေးတော့မီးကအပေါ်စာလေးတိတ်တိတ်လေးဖြစ်မှာပေါ့ဟုတ်လားဒါကြောင့်ကိုယ့်ရဲ့ဉာဏ်ပညာကိုကြီးကျင်တယ်ဆိုရင်လောင်စာကိုအကြီးကြီးနဲ့တူတဲ့လေးနဲ့တဲ့အရာတွေကိုဉာဏ်ထဲကိုထည့်ထည့်ပေးဒါပေမဲ့လူတွေကစဉ်းစားရမှာတော်တော်ပြင်းတယ်လို့ထင်တယ်ဟုတ်လားတခါကြီးမိုက်မြားဒါကြောင့်ဉာဏ်ကြီးကျင်လို့ရှိရင်နည်းနည်းတဲ့တရားတွေကိုစဉ်းစားရမယ်အတူချုပ်ပဲပြောမယ်ကိုယ့်ဟာကိုယ်ချဲ့တွေ့အချိန်ကစီနေပြီဟုတ်လားဗမ္မာမေမူဝိတ္ထုစင်စီဣန္ဒြေညီမြဘာလကိုကျင်ဉာဏ်ရှိရှင်မဆင်ញင်နက်လဓိမုဒ္ဒဟုဓိမုဒ္ဒဆိုတာဘာပြောတာလဲဆိုတော့သွားလည်းပဲပညာရှိခြင်းနဲ့စားလည်းပဲပညာရှိခြင်းနဲ့ထိုင်လည်းပဲပညာရှိခြင်းနဲ့ဘယ်အချိန်မဲဖြစ်ဖြစ်အချိန်တိုင်းအချိန်တိုင်းငါတိအတိကြီးတဲ့လူတယောက်ဖြစ်ခြင်းနဲ့ဖြစ်ခြင်းနဲ့ဖြစ်ခြင်းနဲ့သွားလည်းဒီစိတ်စားလည်းဒီစိတ်အဲ့ဒါကိုဓိမုဒ္ဒလို့ခေါ်တယ်တဲ့သဘောပေါက်တယ်နော်ဘယ်နှစ်ချက်တုံးခုနှစ်ချက်အဲ့ဒီခုနှစ်ချက်နဲ့ဘေးသက်ပေါင်းသူတော်ကောင်းတို့ကြိုးစားမယ်ဆိုရင်ပညာပါရမီပြည့်ပါလိမ့်မယ်အဲ့ဒီခုနှစ်ချက်ထဲမှာအဓိကကြတာကတော့ဖန်ဗံမေးမှုဆိုတဲ့တရားဟာအဓိကအကြဆုံးပဲဟုတ်လားဒါကြောင့်အမေးအမြန်ထူထားစမ်းပါပညာပါရမီအတွက်အကောင်းဆုံးအထောက်အပံ့ဟုတ်ရလားအေးဒါကြောင့်ဦးဇင်းတို့တနာရီလဲခွဲပါပြီ3မိနစ်တောင်ကြော်သွားပြီဗျာဟုတ်ရဲ့လားအဲ့တော့ပညာပါရမီနဲ့ပတ်သက်ပြီးတော့ဦးဇင်းတို့အားရပါရပဲပြောလိုက်ပါတယ်နော်အေးဒါကြောင့်ဒီကနေ့ညနိခမပါရမီနဲ့ပညာပါရမီပန်းပုံကြီးပေါ်မှာထိုင်ပြီးတော့စဉ်းစားနေတာဘယ်နှခုပြီးသွားပြီလဲ4ခုပြီးသွားပြီဟုတ်လားအေးမနေ့ပြန်ဆက်ပြီးတော့ဗာနာထောင်ကြမယ်ဝရိယပါရမီနဲ့ခန္ဒီပါရမီနော်သူလည်းပဲစိတ်ဝင်စားစရာကောင်းတာလေးတွေဥစဉ်ရှားထားပါတယ်လို့ဒါနောက်နေ့အတွက်တရားနာပိသက်နေမှာဆိုလို့ကြောင်းညာလားဟုတ်လားအေးနော်ပိသက်ပေါင်းသူတော်ကောင်းတို့ဟုတ်လားအေးဥစဉ်တို့မြစ်တာပို့ပြီးတော့တရားပွဲဆုံးသတ်မယ်5မိနစ်လောက်တရားထိုင်ရမယ်နော်ပြီးမှရေသက်တုံချအမြတ်တမ်းပေးဝေကြတာဘဝတုသဗ္ဗမင်္ဂလခန္ဓုသဗ္ဗဒေဝတာသဗ္ဗဗုဒ္ဓံဥပါဝေနတရာဒုက္ခီဘဝန္တုတိဘဝတုသဗ္ဗမင်္ဂလာရခန္ဓုသဗ္ဗဒေဝတာသဗ္ဗဓမ္မံဥပါဝေနတရာဒုက္ခီဘဝန္တုတိဘဝတုသဗ္ဗမင်္ဂလာရခန္ဓုသဗ္ဗဒေဝတာသဗ္ဗသံဃာဥပါဝေနတရာဒုက္ခီဘဝန္တုတိတေတုမင်္ဂတရားနာပိသပေါင်းတင်သူတော်ကောင်းတို့သာတာအလုံးသောတတဝအနန္တတို့အားသဗ္ဗမင်္ဂလံလောကီလောကုတ္တရာကောင်းဆိုသမျှမင်္ဂလာဝါဝတိဘဝတုကောင်းစွာမသွေဖြစ်တော်မူကြပါစေတည်းသဗ္ဗဒေဝတာမိမိတို့ခန္ဓာကိုယ်မှာစောင့်ကြနေကြကုန်သောနတ်
မိမိတို့ဤမှာဆောင်ကြနေကြကုန်သောနာမိမိတို့သာသနာမိမိတို့ကဘာမှာဆောင်ကြဆောင်ကြနေကြကုန်သောနာမြန်နာကောင်းနာပေါင်းတို့ကလည်းပဲရက္ခတို့ကောင်းစွာမသွေဆောင်လျှောက်တော်မူနိုင်ကြပါစေတည်းသဗ္ဗဗုဒ္ဓအနုဘာဝိနာကင်းကံလူသေးစုမကဖွင့်တော်မူကြတဲ့ဆူဆူတော်တာပါဘုရားရှင်ကိုတော်မြတ်တို့ရဲ့တကူတေဇောအနုဘောတော်တို့ကြောင့်၎င်းသဗ္ဗဓမ္မအနုဘာဝိနာမေလီရန်ဖူလီရန်နိဗ္ဗာန်ပရိယတိဟုဆိုသောစေတံတော်တရားတော်မြတ်တို့ရဲ့တကူတေဇောအနုဘောတော်တို့ကြောင့်၎င်းသဗ္ဗတန်ဃာအနုဘာဝိနာမေကထန်လေးယောက်ပလထန်လေးယောက်ဆိုသောရှင်ယောက်တော်ရိယတန်ဃာရှင်မြတ်တို့နဲ့တကွသီလကုန်သမာဓိကုန်ပညာကုန်တို့နဲ့ပြည့်စုံတော်မူကြတဲ့သမုဒိတံဃာရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တကူတေဇောအနုဘောတော်တို့ကြောင့်၎င်းတဏှာနိယောညပါဘေကမဆိုင်ချင်းရှိတိုင်းချင်းရှိတိုင်းဒုက္ခီကိုယ်စိတ်နှပြကြမ်းမာချမ်းသာခြင်းရှိကြကုန်သည်ဘဝတို့ကောင်းစွာမသွေဖြစ်တော်မူကြပါစေတည်း
ဦးဇင်းတို့၅မိနစ်ကမြတ်မြတ်စွာဘုရားကိုမြင်မြတ်စင်ကြယ်သောအချစ်မြတ်ဖြင့်ပူဇော်ကြရအောင်မနေ့တုန်းကလိုအားလုံးဒကာကြီးတွေတင်မလေးခွေထိုင်ဒကမာကြီးတွေကျုံကျုံထိုင်ကောင်းလေးတွေတဲတဲထားခါလေးတွေဆန်းဆန်းထားဘုရားရဏာရိယသူတော်ကောင်းကြီးများတန်ဖိုးထားတဲ့မြတ်နိုးတဲ့အင်မတန်မြင်မြတ်စင်ကြယ်တဲ့တရားဘာဝနာပွားများမှုကိုကြိုးစားရပေတော့မယ်လို့ဝမ်းမြောက်ဝမ်းသာစိတ်နဲ့ကြည်ကြည်လင်လင်ချမ်းချမ်းသာသာပို့ပို့ပါပါလွတ်လွတ်လပ်လပ်မိမိတို့ရဲ့အထုတ်နေကြနေရှိတယ်ဆိုရင်ကြိုက်တဲ့နေနဲ့အထုတ်နိုင်ပါတယ်ဦးဇင်းတို့ပြောတာကိုကြိုးစားကြည့်မယ်ဆိုရင်လည်းကြိုးစားကြည့်နိုင်ပါတယ်မိမိတို့ရဲ့စိတ်ကိုနာသီးပြားကိုအာရုံပြုပါဝင်လေလေးဝင်နေတာရှိပါတယ်ထွက်လေလေးထွက်နေတာရှိပါတယ်ဝင်လေလေးဝင်တော့နာသီးပြားတနေရာရာကိုထိခိုက်ပုတ်တိုက်ပြီးတော့ဝင်သွားတာပါအဲ့ဒီထိတဲ့သဘောလေးကိုသိအောင်ကြိုးစားပါထွက်လေလေးထွက်တော့လည်းပဲနာသီးပြားတနေရာရာကိုထိခိုက်ပုတ်တိုက်ပြီးတော့ထွက်သွားတာပါအဲ့ဒီထိတဲ့သဘောကိုသိအောင်ကြိုးစားပါဝင်လေဝင်နိုင်ထီထီတိုင်းသိထွက်လေထွက်တိုင်းထီထီတိုင်းသိထီတာကိုသိနေတဲ့အချိန်လေးဟာအင်မတန်တန်ရှင်းစင်ကြယ်ပါတယ်ထီတာကိုသိနေတဲ့အချိန်မှာလောဘဒေါသမောဟဖြစ်ခွင့်မရလို့မဖြစ်ပါဘူးထီတာကိုသိနေတဲ့အချိန်မှာလောဘဒေါသမောဟညံ့နှောင်းတဲ့တရားတွေမရှိလို့တန်ရှင်းစင်ကြယ်တယ်ဆိုရပါတယ်။ထီရာကိုသိနေတဲ့အချိန်မှာလောဘဒေါသမောဟယုံညံ့တဲ့တရားတွေမရှိလို့မြင့်မြတ်နေတယ်လို့ဆိုရပါတယ်။ဒါကြောင့်ဝင်လေဝင်နိုင်ထီထီတိုင်းသိထွက်လေထွက်တိုင်းထီထီတိုင်းသိစိတ်တွေပြန့်လွင့်လို့အစိမ့်မပြတ်ပါနဲ့ရှားသလောက်လေးကြိုးစားပါစိတ်ကလက်ဖြစ်တဲ့အတွက်မှာဂရေတသိန်းလောက်ဖြစ်ပြီးချုပ်တယ်လို့ကြားဖို့ပါတယ်ထီတာလေးကိုတည်နေတဲ့အချိန်ဟာမကြာလှပဲမလို့ကုသိုလ်စိတ်တွေကတော့အများအကြီးဖြစ်သွားတာဒါကြောင့်ဝင်လေဝင်နိုင်ထီထီတိုင်းသိထွက်လေထွက်တိုင်းထီထီတိုင်းသိပိဋကတ်တော်ကိုအနည်းချုပ်ရင်ဗောဓိပက္ခိယတရား39ပါးရပါတယ်ဗောဓိပက္ခိယတရား39ပါးကိုအနည်းချုပ်ရင်မဂ်ကိဉ္စ10ပါးရပါတယ်မဂ်ကိဉ္စ10ပါးကိုအနည်းချုပ်ရင်သီလသမာဓိပညာသိက္ခာ3ပါးရပါတယ်သိက္ခာ3ပါးကိုအနည်းချုပ်ရင်အပမာဒဆိုတဲ့တတိတရားတစ်ခုရပါတယ်ဒါကြောင့်ထေရာကိုသိနေတဲ့အချိန်မှာကာယကံတောင်းချမ်းမှုဝစီကံတောင်းချမ်းမှုမရှိလို့သီလသိက္ခာနဲ့ပြည့်စုံတယ်လို့ဆိုရပါတယ်ထေရာကိုသိနေတဲ့အချိန်မှာမ Manogan Tang Jamu Mishilo. The Mari take her and piece of Nelu Suyavari. Tira who teeny de Chima. A man dying teeny de treasure. Binya de carnele, piece of Nelu Suyavari. They can't do yet a chimney go to Jane Chintonira. Anna Pana Kamatango Sivian Nira. Only 190 Tira in the 2020 Tira in the Anna Pana Kamatango Sivian. The deep and the early vibe so are. ဒီပဋ္ဌာန်းတရားလေးပါးကိုပွားများရင်ဘုဇင်ခုနှစ်ပါးပြည့်စုံနေလို့မြတ်စွာဘုရားဟောပါတယ်ဘုဇင်ခုနှစ်ပါးကိုပွားများရင်ဝိဇာဝိမုတ်တိလို့ဆိုတဲ့မဉ္ဇဉ်ပုညံတို့နဲ့ပြည့်စုံနေလို့မြတ်စွာဘုရားဟောပါတယ်ဒါကြောင့်အမတန်တန်ဖို့ရှိတဲ့အလုပ်ပါမြတ်စွာဘုရားကိုပစ္စည်းဝတ္ထုတွေနဲ့လှူဒါန်းပူဇော်တာတဲ့ အချင်းမြတ်ကိုကျင့်ပြီးတော့ပူဇော်တာကအမြတ်ဆုံးပါ။ဂိုင်းဝိဇ္ဇနုရှင်မင်းနေရှိပါပြီ။ဘေးတပ်ပေါင်းတော်ကောင်းတို့မြတ်စွာဘုရားကိုမြတ်တော်အချင်းဖြင့်ပူဇော်ရပါလေလို့ဝမ်းမြောက်ဝမ်းသာရှိနေကြပါစေ။